မြန်မာလက်ကလေး1981ခုနှစ်နောက်ပြောင်းလာတာတည်ရည်ခရီးနဲ့ခရီး2020ခုနှစ်ဖြစ်ပြလာ7000ရည်နဲ့နဲ့အချိန်ကာကာလမှာရာဂောတက္ကလာကုံမျိုးနဲ့တမန်ဝင်ရာဂောပြည်တော်မြတ်ကြီးနေရှိရာဂောပရိယတိသာသင်တဲ့မကုံဝိပဿနာဓမ္မရေးဆောင်တာဈပ္ပတိ58ရှင်မြောက်မကုံဝိပဿနာသင်္ကြန်တွင်ဆယ်ရတရားစကားတော်မှာကလေးပဋိစ္စသမုပ္ပါဒရားများဆက်လက်ပြုတဲ့ဒီလိုမျိုးမှာဖြစ်ပါတယ်။မြတ်စွာဘုရားနဲ့ကံကြောမြတ်ကြီးလက်ထက်တော်အခါကာလအတုံးမှာဘုရားရှင်ကရောမြတ်ကြီးတော်တို့ရှင်မင်းကြီးတို့ကြောင့်တော်မှာတရင်တော်တော်မူနေတဲ့ရှင်ကာမသာဝတိမြို့တော်ရင်းကတရားလာရောင်များဥကြတဲ့တရားလာပြိဿကပေါ့တော်တော်တည်းနာဂတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်သက္ကရာဂามိမဉ္ဇဏ်အနာဂามိမဉ္ဇဏ်သဟတမဉ္ဇဏ်များအပြေတရားရှိသွားကြတယ်လို့ယနေ့လည်းပဲအာလောကတရားနာပြိဿကပေါ့တော်တော်တည်းနာဂတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်နဲ့ယနေ့ညပါစေသက္ကရာဂามိမဉ္ဇဏ်နဲ့ယနေ့ညပါစေအနာဂါမိမဉ္ဇဏ်ဖြင့်ယနေ့ကြပါစေ။အရဟတမဉ္ဇဏ်ဖြင့်ယနေ့ကြပါစေ။သာနာပိယဉ္ဇဏ်။ဘုရားများရဲ့အမတ်တွေဖြစ်ခြင်းကိုသာသနာဖြစ်ပါလေ။မြတ်စွာဘုရားသခင်ကိုရောမြတ်ကြီးကပရိသတ်သမုပ္ပါဒရားတော်ကိုဟောကြားခြင်းခန္ဓာဖြစ်စဉ်ကိုသိဖို့ဟောကြားခြင်းဖြစ်ပါလေ။ဒီတော့ခန္ဓာတရားကဒေခန္ဓာရှိတဲ့နာကခန္ဓာရှိတဲ့ပစ္စောပါခန္ဓာရှိတဲ့ပဋိက္ခန္ဓာဖြစ်စဉ်ကိုသင်္ခါသာကြည့်ပြီးတော့အနာဂတ်ဒီလိုမဖြစ်အကာအကွယ်ပြုကိုဖြစ်ခြင်းတဲ့ပုံစံလေးတွေဖြစ်အောင်ကြိုတင်စီစဉ်ဖို့သောရိပရိသတ်မောပတရားတော်ကသင်ပြပေးပါတယ်ဒီတော့ပရိသတ်မောပတရားတော်ကအတိတ်ကာလတုန်းကရုပ်တင်တဲ့နေရာကြီးဖြစ်ခဲ့ပြီးမဲ့လို့လည်းပဲအဓိကတရားကအဝိဇ္ဇာနဲ့ဟုတ်ပြီ။အရိယဝိဇ္ဇာနဲ့သင်္ခါရတရားနှစ်ပါးရှိတဲ့ဓမ္မဝိဇ္ဇာကမတိတာသင်္ခါရကပြုလို့အာထုံတာမတိပဲနဲ့ပြုလို့အာထုံတာဘာလို့မတိတာလဲမေးတော့သစ္စာ။သစ္စာမတိ။ဒုက္ခသစ္စာဘာမှကိုမတိ။ရောသဘောနဲ့သဘောနဲ့မတိဘူး။ဖြစ်သဘောဖြစ်သဘောနဲ့မတိဘူး။ယောသဘောနာသဘောဖြစ်သဘောပြည့်သဘောသိခါရဒုက္ခသစ္စာ။ဒါကြောင့်ယောနာခန္ဓာဒုက္ခယောနာခန္ဓာဖြစ်ပျက်ကိုမသိခြင်းကဒုက္ခသစ္စာကိုမသိခြင်းပဲ။အတိတ်ကာလတုန်းကမသိခဲ့ဘူး။မသိခဲ့မှုနဲ့ကာမကုသိုလ်ကံနဲ့ပြုလုပ်ခဲ့တဲ့ရူပကုသိုလ်ကံအရူပကုသိုလ်ကံအရူပကံဆိုတဲ့ကံလေးမျိုးပြုလုပ်ခဲ့တယ်။အဲဒီကံတွေပြုလုပ်ခဲ့ပြီးအတွက်အခုပြစ္ဆုတ်ပါဘဝမှာခန္ဓာဆိုပြီးတော့လာရတာเนาะခန္ဓာဆိုပြီးတော့လာရတာခရီးခန္ဓာ၅ပါးရတာကိုပဲလောကလူဖြစ်တယ်လည်းဖြစ်တယ်ဒီမှာဖြစ်တယ်ခွေးကျင်းကတိစ္ဆာဖြစ်တယ်ဒီလိုပြောတာကိုတကယ်တော့လူဆိုတာလည်းခန္ဓာပဲနတ်ဆိုတာလည်းခန္ဓာခွေးကျင်းကတိစ္ဆာဆိုတာလည်းဒီဝိညာဏယောသတ္တယတနာသတ္တဝေဒနာဆိုတဲ့တရား၅မျိုးဖြစ်နေတာကိုပဲဒါလူဖြစ်တယ်လည်းဖြစ်တယ်လို့ပြောတာကကဲကောင်းပြီဒါဖြင့်အတိတ်အဝိဇ္ဇာသင်္ခါရနဲ့ပစ္စုပ္ခန္ဓာ၅ပါးအကြောင်းကျိုးဆက်သွယ်ပုံလေးကိုတစ်ဆင့်တက်ပြီးဖော်ပြလို့ပြောပြမယ်။အတိတ်အဝိဇ္ဇာသင်္ခါရကသစ္စာအနေနဲ့ပြောတော့ဗာဒိသာလဲသမုဒိယသစ္စာအကြောင်းတရားလားအကျိုးတရားလားအကြောင်းတရားအဝိဇ္ဇာသင်္ခါရအတိတ်အကြောင်းသမုဒိယသစ္စာအဝိဇ္ဇာသင်္ခါရအတိတ်အကြောင်းသမှုတရားသစ္စာနော်သင်္ခါရအနေနဲ့ပြောရင်လည်းသင်္ခါရတစ်ပါးပေါ့အလွာအနေနဲ့ပြောရင်လည်းအလွာတစ်ခုပေါ့သစ္စာအနေနဲ့ပြောရင်နံပါတ်1ကဗာသစ္စာတော့သမှုတရားဓာတိကလည်းဖြစ်ခဲ့ပါအဲဒီလိုဖြစ်ခဲ့တဲ့သမှုတရားသစ္စာတရားနဲ့ယခုပြစ္ဆုတ်ပံဘဝမှာဖြစ်လာတဲ့ဗာသစ္စာလည်းဒုက္ခအဲဒီဒုက္ခသစ္စာနဲ့ကြောင်းကျိုးဆက်သွယ်ပြီးတော့ဖြစ်သွားတာ။အဲဒီတော့လောလောဆယ်ယခုပြစ္ဆုတ်ပံဘဝမှာခန္ဓာတွေဖြစ်နေတယ်ပုဂ္ဂိုလ်တ attva တွေဖြစ်နေတယ်။အဲဒီပုဂ္ဂိုလ်တ attva တွေဖြစ်နေတာဒီပုဂ္ဂိုလ်တ attva တွေ တရားတရားကခံစင်းလို့ဖြစ်တာမဟုတ်ပါဘူးတဲ့အတိတ်အဝိဇ္ဇာသင်္ခါရကြောင့်ဖြစ်တယ်ပါတဲ့နော်အဲ့ဒါကြောင့်မလို့သင်္ခါရနဲ့ဝိညာဉ်ရားစက်ဒီလိုရေးထားတယ်ပါဠိလိုတော့တန်တိပေါ့မြန်မာလိုတော့စက်ပါဗာလိမလည်းစက်တော့အလည်းမေးတော့အတိတ်သင်္ခါရနဲ့ပစ္စုပန်ဝိညာဉ်စက်သင်္ခါရနဲ့ဝိညာဉ်စက်တယ်ဆိုတာကဒါကသိလွယ်တာကြည့်ပြောလိုက်တကယ်ကြတော့အတိတ်ကြောင့်ကအဝိဇ္ဇာနဲ့သင်္ခါရပစ္စုပန်မှာရှိတာကဝိညာဉ်အယောကလာရဏသတ္တဖြစ်တယ်အဲ့ဒီတရားလေးဖြစ်သွားတာစရင်သာစရမယ်အတိတ်ကြောင့်ကတဘောအခုဖြစ်တာကတဘောဘဝရင်းတွေ့ရအတိတ်ကတဘောပစ္စုပန်ကတဘောအတိတ်ကလူဖြစ်ခြင်းနဲ့ဖြစ်မဲ့နတ်ဖြစ်ခြင်းနဲ့ဖြစ်မဲ့ကိုယ်ကျင့်တဲ့အဖြစ်ခြင်းနဲ့ဖြစ်မဲ့အခုလူလာဖြစ်အတိတ်ကလူဆိုရင်အခုလူဆိုတော့လူပုံနဲ့လူပုံဆက်ဟုတ်လားအတိတ်ကလက်ဖြစ်ခဲ့တယ်ဆိုတော့နတ်နဲ့လူနဲ့ဆက်အတိတ်ကဖြစ်ခြင်းကတည်းကဖြစ်ရင်လည်းတိရစ္ဆာန်နဲ့လူပုံနဲ့ဆက်ဒါတော့ဘုံတစ်ခုနဲ့တစ်ခုဘဝတစ်ခုနဲ့တစ်ခုကိုဆက်ပြီးလိုက်တယ်ဘာနည်းနဲ့ဆက်ပြီးတယ်ဘယ်လိုပုံစံနဲ့ဆက်ပြီးတယ်အကြောင်းကျိုးဆက်သွယ်မှုပုံစံနဲ့ဆက်ပြီးလိုက်တယ်နော်ကြောင်းကျိုးဆက်သွယ်မှုပုံစံနဲ့ဆက်ပြလိုက်တာအဲ့ဒါကိုဆက်ပြလိုက်တော့ကြောင်းကျိုးဆက်သွယ်မှုပုံစံကဘာတွေလဲလို့ပြီးတော့သဘာဝတရားကလေးတွေသဘာဝတရားကလေးတွေသူ့ရဲ့စတ္တိသူ့ရဲ့သဘောနဲ့ဆက်ဆက်ဆက်ဆက်ပြီးတော့ပေးတယ်ဆက်ဆက်ဆက်ဆက်ပြီးတော့ပေးတယ်အဲ့ဒါကိုဆက်ရတာဆက်သွားရမယ်ဆက်ရတာဆက်သွားရမယ်အတိတ်ကာလတုန်းကရှိတဲ့ယုံနာသည်ပြစ္ဆုတ်ပါဘဝကိုပါလူပါလာတယ်မေးတော့ပါပါပါပါပါလာလဲအကောင့်ထဲနေနဲ့ဘာတစ်ခုမှပါလို့နော်ဘာတစ်ခုမှပါမလို့အတိတ်ကံဒီပြစ္ဆောဘံဘဝကိုလိုက်ပြီးတော့ရုပ်ပေးပါတယ်လို့ပြောတာဒီတင်စားပြီးတော့ပြောလိုက်တယ်ဒါကြမ်းကြတာအတိတ်ကံအတိတ်ကံဆိုတာတခြားပြောတာသင်္ခါရသင်္ခါရဆိုတာလည်းတခြားလားစေတနာလေးလားစေတနာသည်ယုံလားနာလားတရားဖြစ်တဲ့တည်းဖြစ်ပြီးရင်ဆက်ခတ်နေရတာမရှိဘူးဖြစ်ပြီးရင်ပြက်ပြက်ပြက်ပြက်တဲ့အခါကျတော့ဖြစ်ပြက်ပါသစ္စာဒါတော့လက်ခါရတော့ကဟောဒီသင်္ခါရဆိုတဲ့နာမ်တရားသင်္ခါရဆိုတဲ့ကံကံဆိုတဲ့နာမ်ဟုတ်လားသင်္ခါရဆိုတာကကံကံဆိုတာကစေတနာစေတနာဆိုတာနာမ်ဒါဒီနာမ်ဆိုတဲ့တရားကလေးရှိတယ်ယောက်ရည်လည်းမရှိဘူးလားရှိလားရှိတယ်ဒါပေမဲ့ယောဂတိကဟုတ်နာဂတိကစေတနာဆိုတဲ့နတရားလေးအတိတ်တုန်းကဖြစ်ခဲ့မှုတဲ့အဲဒီစေတနာဆိုတဲ့နတရားလေးဒီဘယ်လိုနဲ့တွေ့ကျင်တော့အဝိဇ္ဇာနဲ့တွေ့ကျင်တာဒါကြောင့်မလို့အဝိဇ္ဇာရဲ့သင်္ခါရရဲ့ဟောတရားမနေမျိုးပြောတာလေမျိုးပြောတာအတိတ်ကလာတော့ကအဲဒီအဝိဇ္ဇာနဲ့သင်္ခါရတနည်းအားဖြင့်ပြောတော့ကံအရိကံလေးကိုပြုခဲ့ပို့တဲ့အရိကံပြုခဲ့လို့ရုပ်ပစ္စုပန်ဘဝမှာခန္ဓာကိုယ်ပါလာရတယ်ခန္ဓာငါးပါးလာရတယ်နော်ဒါတော့အတိတ်ကာလတုန်းကကံဆိုတဲ့စေတနာလေးကြီးရုပ်ဒီမဲ့ဘဝကိုဘာပါလာတယ်လဲနေရောပါလာကြလားနေရောမပါလာအတိတ်ကာလမှာဖြစ်ခဲ့တဲ့စေတနာပြီးအတိတ်ကာလမှာပဲဖြစ်တယ်ဖြစ်ပြီးရောဖြစ်တဲ့နေရာမှာပဲပြတ်ပါအခုဒီချိန်ဒီဒီနေရာဒီသူပါလာရလားမပါလာဘူးနော်အဲဒီတော့စေတနာလေးကပါမလာသလားမေးတော့မဟုတ်ဘူးအဲဒီတော့ကစိတ်ဆိုတဲ့ဝိညာဉ်တရားကိုဒီကိုပါလာရလားမပါဘူးစိတ်လည်းဒီဘက်ကိုပါမလာစေတနာလေးရဲ့ပါမလာရုပ်ဒီကောပါမလာရုပ်ဒီလည်းပါမလာနော်ဒါကြခါကြရတော့လောကမှာရှိတတ်ပါလေတကယ်ကြည့်လူဝင်စားလူဝင်စားဆိုတာကဘာပြောတာလဲဟောဒီဘက်ဘဝကလူဒီဒီဘက်ဘဝလာကြောက်ဝင်စားတာဒါကိုပြောတာလားမဟုတ်ဘူးဒါတင်စားပြောလိုက်တာဟုတ်လားဒီဘက်ဘဝကလူဒီဒီဘက်ဘဝကိုလာပြီးတော့ဝင်စားပါတယ်ဒီဘဝကလူသိပြီးတော့ဒီဘဝဘဝမှာလာပြီးတော့ဖြစ်ပါတယ်ဒါကတင်စားပြောလိုက်တာတင်စားပြောလိုက်တာဟောတကယ်တမ်းကျတော့ဒီဘက်ဘဝကလူဒီဒီဘက်ဘဝမှာယုံနာခန္ဓာအာလားယုံနာခန္ဓာဘယ်ပါလဲယုံနာခန္ဓာ၅ပါးဒီဘက်ဘဝမှာသိသွားတဲ့ခန္ဓာတွေယုံနာခန္ဓာတွေဒီမပြေဘူးလားပြတ်သွားတယ် နောက်ဆုံးစိတ်ဒီသုတိစိတ်သုတိစိတ်ကျသွားတဲ့နေ့ပဲနဲ့ဒီဘုက္ခုသိတယ်လို့ဖတ်တယ်။ဒါတော့သိသွားပြီဆိုရင်သုတိစိတ်ကျသွားပြီဆိုရင်သုတိစိတ်ဖြစ်တဲ့အချိန်မှာသုတိစိတ်ချုပ်တဲ့အချိန်မှာကမ္မဇာယုတ်တူတူချုပ်တယ်နော်အဲ့တော့သုတိစိတ်ဆိုတာကဘာပြောတာလဲဘဝတစ်ခုရဲ့နောက်ဆုံးစိတ်ဘဝတစ်ခုရဲ့နောက်ဆုံးစိတ်အဲ့ဒါကိုသုတိစိတ်လို့မှတ်ပါအဲ့တော့မိမိတို့ရဲ့ယခုပြစ္ဆောက်ပံဘဝမှာအတိလေးတွေရှိနေတယ်အဲ့ဒါစိတ်ကလေးတွေဖြစ်နေတာအဲ့ဒီစိတ်ကလေးတွေတခုဖြစ်လာပြန်သွားလိုက်နောက်တစ်ခုစားရလဲပြန်သွားလဲပြန်သွားလိုက်ဖြစ်လာလဲပြန်သွားလဲဖြစ်လာလဲပြန်သွားလိုက်စိတ်တွေစဉ်တန်းပြီးတော့ဖြစ်နေဘယ်အချိန်ကလေးကစဖြစ်တော့ပြိဿန်ကလေးကစဖြစ်ပဲရင်ကြီးဖြစ်တော့သုတိစိတ်ဖြစ်။ဒီကြားထဲမှာအိပ်ပျော်နေတဲ့စိတ်တွေဖြစ်နေတာပဲ။တရင်လေးနေတဲ့စိတ်တွေဖြစ်နေတာ။နော်။စိတ်မဖြစ်တဲ့ခြေကတော့မရှိဘူး။စိတ်တွေဖြစ်နေတယ်။နောက်ဆုံးသုတိစိတ်လည်းချုပ်ပြီးရောနောက်တဲ့စိတ်တွေဖြစ်သေးလား။မဖြစ်တော့ထပ်မဖြစ်တော့။အဲ့ဒီလိုထပ်မဖြစ်ကြတော့ဒီဘဝအတွက်တော့သိပြီပေါ့။ဒါပြောတာပေါ့။ဟုတ်လား။အဲ့ဒီလိုဖြစ်နေကြတော့ကဲစိတ်ကတော့အရင်မှနောက်ဆုံးဖြစ်တဲ့စိတ်ကိုသုတိစိတ်သုတိစိတ်ဖြစ်တဲ့အချိန်မှာဒီဘဝအတွက်နေတယ်လို့ခေါ်တယ်။ရုပ်တွေကတော့မလို့တော့ရုပ်တရားက၄မျိုးရှိတယ်။ကံကြောင့်ဖြစ်တဲ့ရုပ်ရဲ့စိတ်ကြောင့်ဖြစ်တဲ့ရုပ်ရဲ့ပုရုကြောင့်ဖြစ်တဲ့ရုပ်ရဲ့အာဟာရကြောင့်ဖြစ်တဲ့ရုပ်ရဲ့ရုပ်ဘယ်လိုမျိုးတော့၄ပါးပါ။ဒါကဘုန်းတော်ပရိသတ်တွေမျက်စိကြည့်တာကလေးတွေနားကြည့်တာကလေးတွေနှာခေါင်းကြည့်တာကလေးတွေမြင်နိုင်တဲ့သွားရည်ကြည့်တဲ့မျက်စိကြည့်တာကြားနိုင်တဲ့သွားရည်ကြည့်တဲ့နားကြည့်တာအရာကလေးတွေဒီနော်ကံကြောင့်ဖြစ်တဲ့ရုပ်တွေကံကြောင့်ဖြစ်တဲ့ရုပ်ကံချုပ်တဲ့သွားရည်မျက်စိလည်းကြည့်ကြပါမလားဘာချုပ်တဲ့သွားလို့လဲကံချုပ်တဲ့သွားအတိတ်ကံပြည့်စုံတာမျက်စိကြည့်နားကြည့်အင်္ဂါပြည့်ပြည့်စုံဖြစ်တယ်အတိတ်ကံချုပ်တဲ့ရည်တဲ့ပုံပုံတရားမှာသင်္ကာစုံစုံလေးလေးဖြစ်ပါ့မလ
ားဖြစ်ပါဘူ
းအချာချာသောမိခင်ရဲ့ဝါးထဲမှာအချာချာအကြောင်းကြောင့်တရားကြောင့်ပျက်စီးသွားတာကိုမဆိုလို့ဘူးအစကတည်းကမဖြစ်တာကိုပြောတာဟုတ်လားအစကတည်းကဖြစ်တယ်အဲဒါကြောင့်မလို့ကံပြည့်စုံလို့သင်္ကာရက်တွေပြည့်စုံတာကံချုပ်တဲ့သင်္ကာရက်တွေလည်းချုပ်တဲ့ပါလေအဲဒါကြောင့်အဲ့ဒီသင်္ကာရက်တွေသည်ကံကြောင့်ဖြစ်တဲ့ရုပ်အဲ့ဒါကံကြောင့်ဖြစ်တဲ့ရုပ်တွေမိခင်ရဝါဒကကိုစပါလားနော်ဒါရကဒုတိယကစိတ်ကြောင့်ဖြစ်တဲ့ရုပ်စိတ်ကြောင့်ဖြစ်တဲ့ရုပ်ဆိုတာကမိခင်ရဝါကကျွတ်လာတဲ့ခါကြတော့ပါနော်ဒါမိခင်ရဝါထဲမှာဒီဘက်ကဘုန်းကြီးတို့သိကြမပြောနိုင်ပါဘူးဒီလောက်ကြီးတော့ဘုန်းကြီးတို့လက်သိနားမလည်ဘူးဒါပေမဲ့မိခင်ရဝါကကျွတ်လာတဲ့ခါကြတော့စိတ်အသိစိတ်လေးမဖြစ်ဘူးလားဖြစ
်
ခါရီအသိစိတ်ကလေးတွေကြောင့်ခြေတော်ကလေးတွေယောင်းလိုက်ကမ်းလိုက်လက်ကလေးတွေလှုပ်လိုက်ရွာလိုက်ငိုလိုက်ကြီးလိုက်ဒါတွေဖြစ်တာကိုအဲ့ဒါခြေတော်ကလေးတွေလှုပ်တယ်ရွာတယ်လှုပ်ယောင်းတယ်ကမ်းတယ်ဒါဘယ်ကြောင့်ဖြစ်တော့စိတ်ကြောင့်ငိုလိုက်ကြီးလိုက်ယောင်းလိုက်ရွှင်လိုက်ဒါဘယ်ကြောင့်ဖြစ်တော့စိတ်ကြောင့်ဖြစ်တာမျက်နှာကလေးညှိုးသွားတယ်စိတ်ကြောင့်ဖြစ်တာမျက်နှာကလေးကြီးလာတယ်စိတ်ကြောင့်ဖြစ်တာစိတ်ချင်းယုတ်ချီတာပဲစိတ်ညှိုးရင်ယုံညှိုးတာဒီတော့ညှိုးသွားတယ်ယုတ်ကြီးနေလာတယ်ယုတ်ကြောင်းလာတယ်ယုတ်မဲ့သွားတယ်ယုတ်အဲ့ဒီရောက်အကြောင်းလဲသိကြောင်ဖြစ်တော့ဟောတော်ကလေးခြားရောက်ကလည်းမြောက်ကြမြောက်သွားတယ်တနားတနားချင်းထသွားတယ်ဘလို့ကြောင်ဖြစ်တော့အဲ့ဒါသိကြောင်ဖြစ်တဲ့ကြောင်နောက်တစ်ခါဟိုးတို့ကြောင်ဖြစ်တဲ့ကြောင်လည်းရှိတယ်အပူအေးအစားရှိတဲ့ဟိုးတို့ကြောင်ဖြစ်တဲ့ကြောင်နော်အပူအေးအစားတဲ့ဟိုးတို့တွေကြောင်ဟောဒီရောက်ခန္ဓာကိုယ်ကြီးဟာလည်းပဲအလုံးလုံးမကြီးထွားဘူးလားကြီးထွားလားလားကြီးထွားလားလေအပူနဲ့တွေ့တော့သားရည်ကလေးက1မျိုးအရင်နဲ့တွေ့တော့သားရည်ကလေးတွေက1မျိုးဟုတ်တယ်မဟုတ်လားအဲ့ဒါဟိုးလူကြောင့်ဖြစ်တဲ့ယုံလို့ဒီလိုခေါ်တယ်နော်အဲ့ဒါဟိုးလူကြောင့်ဖြစ်တဲ့ယုံဒီစိတ်ကြောင့်ဖြစ်တဲ့ယုံဒီရောနေတာတကယ်တမ်းကျတော့ခွဲလို့သိမရနောက်တစ်ခါနံပါတ်၄ကအာဟာရကြောင့်ဖြစ်တဲ့ယုံအာဟာရလေးစားတဲ့မိခင်ရဲ့ဝမ်းမှာမိခင်ရဲ့စားတဲ့အာဟာရတတ္တိကကလေးတွေကိုရောက်သွားတဲ့အခါကျတော့သူ့စီကအာဟာရကြောင့်ဖြစ်တဲ့ယုံမကြည့်ထောက်ဘူးလားကြည့်ထောက်လားကြည့်ရလားအဲ့ဒါအာဟာရကြောင့်ဖြစ်တဲ့ကြောင့်မိခင်ရဝန်းကကျွတ်တဲ့အခါကြားတော့လည်းပဲမိခင်နှုတ်သို့လို့ဖြစ်လာတဲ့ကြောင့်ကိုယ်တိုင်စားလို့ဖြစ်လာတဲ့ကြောင့်ဒါအာဟာရကြောင့်ဖြစ်တဲ့ကြောင့်ဒီပေါ့အဲ့ဒီအာဟာရကြောင့်ဖြစ်တဲ့ကြောင့်တို့ဘုလိုကြောင့်ဖြစ်တဲ့ကြောင့်တို့အဲ့ဒီယုံတွေကလည်းတစ်ပြေးချင်းနဲ့ကြီးထွားလာတာဟာလားကံကြောင့်ဖြစ်တဲ့ကြောင့်ကထိုးပြီးတော့ကြီးထွားတာမရှိဘူးနော်ကံကြောင့်ဖြစ်တဲ့ကြောင့်ကထိုးပြီးတော့ကြီးထွားတာမရှိဘူး သိကြောင့်ဖြစ်တဲ့ယောက်ကလည်းပဲလှုပ်ရှားတာပဲရှိတာထိုးပြီးကြီးထွားလာတာရှိရလားသိသိလေးကလည်းကြီးကြီးဖြစ်လာတာဒီဝိရုကြောင့်ဖြစ်တဲ့ယောက်အာရကြောင့်ဖြစ်တဲ့ယောက်ဒါပြောတာနော်အဲ့ဒီယောက်လေးမျိုးရှိတဲ့အထက်မှာအဲ့ဒီယောက်ယောက်လေးမျိုးပြည့်စုံနေလို့တရားဝါဒရောက်အောင်လှုပ်ရှားသွားလာနေနိုင်တာအဲ့ဒီယောက်လေးမျိုးချိုးတက်သွားမယ်ဆိုရင်လှုပ်ရှားသွားလာနေခြင်းမလုပ်နိုင်တော့အဲ့ဒီတော့ပရမသောဘေယုတ်သချုပ်တယ်လဲဆိုရင်နောက်ဆုံးသုတိစိတ်ချုပ်တဲ့အချိန်မှာကံကြောင့်ဖြစ်တဲ့ယုတ်တွေချုပ်တယ်ဟုတ်လားသုတိစိတ်ချုပ်တဲ့အချိန်မှာဘယ်ယုတ်တွေချုပ်တော့ကံကြောင့်ဖြစ်တဲ့ကံစားယုတ်တွေချုပ်နန္ဒရာကမရှိတော့ဘူးနော်သုတိစိတ်ချုပ်သွားတော့လည်းနန္ဒရာရှိသေးလားအဲ့ဒီအချိန်မှာဒီပြိုင်တဲ့ဘယ်ယုတ်တွေချုပ်တော့ကံကြောင့်ဖြစ်တဲ့ယုတ်တွေချုပ်ကံကြောင့်ဖြစ်တဲ့ယုတ်တွေချုပ်တယ်ဆိုတော့အမြင်အာရုံမရှိတော့ဘူးအကြအာရုံမရှိတော့ဘူးသုတိစိတ်ချုပ်တာနဲ့တကယ်နဲ့ဒီဘုဂ္ဂိုလ်ကနားကြားလည်းမကြားဘူးမြင်လည်းမမြင်ဘူးထီလည်းထီမှလည်းမသိတော့ဘူးဘာမှမသိတော့ဘူးနော်။ကံကြောင့်ဖြစ်တဲ့ယုတ်တွေအလုံးပြည့်စုံတော့ပဒါရဖြစ်တယ်လို့ခေါ်တယ်။တချို့တချို့ဆိုလို့ရှိရင်မသိခင်ကလေးကနော်။မိနစ်ပိုင်းပြောမှပဒါရဖြစ်သွား။ဒါပေမဲ့လုံးဝချုပ်တာကဘယ်ရှင်ကြမှာချုပ်တော့သုတိစိတ်ချုပ်တဲ့ရှင်ကြမှာချုပ်တာ။သုတိစိတ်ရဲ့အလို့လိုကံစားယုတ်တွေချုပ်တယ်အဲ့ဒီလိုသုတိစိတ်ချုပ်ပြီးတဲ့နောက်ပိုင်းမှာဆက်ပြီးတော့ချုပ်တာကအာဟာရဇာယုံအာဟာရဇာယုံချုပ်ပြီးတော့အဲဆက်ပြီးတော့ချုပ်တာကသတိဇာယုံသတိဇာယုံချုပ်ပြီးတော့မှအာဟာရဇာယုံဟုတ်လားသုတိစိတ်ချုပ်တဲ့အချိန်မှာဒီမဲ့နဲ့ချုပ်တာကကမ္မဇာယုံအဲသုတိစိတ်ချုပ်ပြီးမိနစ်ပိုင်းစက္ကန့်ပိုင်းအတွင်းလေးမှာမှဘယ်ယုံချုပ်တော့သတိဇာယုံဒါကြောင့်မလို့လူများသိပြီကရဝါရများသိပြီဆိုလို့ချင်းတင်ပင်တင်ကြတော့လည်းပဲလှုပ်တာလေးပါလေနည်းနည်းပေါ့ပါရှိတယ်ဟုတ်လားစိတ်ကြောင့်ဖြစ်တဲ့ရုပ်ရဲ့အကျိုးဆက်တွေပေါ့ဟုတ်လားစိတ်ကြောင့်ဖြစ်တဲ့ရုပ်ရဲ့အကျိုးဆက်တွေအဲ့ဒီအကျိုးဆက်တွေကြောင့်လှုပ်တာရတာလေးတွေနှလုံးခွန်တာလေးတွေနည်းနည်းပေါ့ပါရှိတယ်သုတိစိတ်ချုပ်ပြီးပြီးချင်းချက်ချင်းနှလုံးပေါ်ရတာပေါ့သုတိစိတ်ချုပ်ပြီးမှစက္ကန့်ပိုင်းအတွင်းလေးနည်းနည်းလေးကြာမှနော်တိတ်ကြာကြီးပေါ့ပါစိတ်တက္ကနာအနေနဲ့ပြောမယ်ဆိုရင်ဒီတဲ့နဲ့ကိုကျက်လောက်ပဲရှိတယ်။ငါစိတ်တက္ကနာ50လောက်ပဲရှိတယ်။အဲဒီလောက်အထဲမှာစိတ္တရည်6ခု။စိတ္တရည်6ခုတော့ထုတ်တာရတာဘာမှမရှိတော့ဘူး။နှလုံးခေါင်းထဲလည်းဘာမှမရှိတော့ဘူး။အဲဒီလောက်ချုပ်ပြီးတော့လည်းနောက်မှအာဟာရဇာယုတ်6တယ်။နော်။အာဟာရဇာယုတ်မချုပ်သေးရင်လူဟာသိရင်သိသွားကြတော့လေဗကရိလူလိုပဲ။ကြောက်ကြောက်ကြောက်ကြောက်ပုံပုံနွဲ့နွဲ့ပဲ။အာဟာရဇာယုတ်ချုပ်သွားတဲ့အခါကျတော့မှခန္ဓာကိုတောင့်တင်းပြီးတော့ဖြစ်သွားတာတပြေးပြေးနဲ့ပုတ်သွားတာဒါကအာရဇာယုတ်တပြေးပြေးနဲ့ချုပ်ချုပ်သွားတာဒီတော့အာရဇာယုတ်ချုပ်ရင်းချုပ်ရတော့လေနောက်ဆုံးဘာယုတ်ကျန်တော့ဘုဒ္ဓဇာယုတ်ဒီတော့အနောက်ဆုံးကြီးပုတ်သွားနေတဲ့ဆိုတာဘုဒ္ဓဇာယုတ်ဟုတ်လားဘုဒ္ဓဇာယုတ်ကဲကောင်းပြီဒါဖြစ်လို့ရှိရင်တရဝတယောက်ရှင်းတဲ့ဆိုတာနာမ်လေးရှိရတယ်ယုတ်လည်း၄မျိုးလုံးစုံရဒါမှတရဝတယောက်ရှင်းတယ်လို့ခေါ်တာနာမ်ကလည်းထုတ်သွားပြီယုတ်ထဲမှာလည်းပဲကမ္မဇာယုတ်တွေထုတ်သွားပြီဆိုဒီပုဂ္ဂိုလ်သိတယ်လို့ခေါ်တယ်နော်ဟုတ်ပြီအဲဒီလိုသိသွားတဲ့အခါကျတော့ဟောဒီပဲဘဝမှာရှိတဲ့နာမ်တွေယုတ်တွေစိတ်တွေဝေဒနာတွေဒီမှာအားလုံးထုတ်သွားပြီသုတိစိတ်ထုတ်သွားတဲ့ဒီပဲနဲ့နာမ်များလည်းထုတ်သွားပြီပြီးတော့ကမ္မဇာယုတ်တွေထုတ်တယ်သတိဇာယုတ်တွေအာရဇာယုတ်အားလုံးထုတ်သွားပြီဩရိဇာယုတ်ကြီးကျန်ဩရိဇာယုတ်ကြီးကတော့ဒီဘက်ကနိုင်မလားမလိုက်ဘူးအလားအဆုံးတန်ဖို့မီးရှို့တောက်ထရာယုတ်ကြီးတယ်ဒီဘက်ကတော့မမလားဒီတော့ဟောဒီဘက်ကယုတ်နေတယ်ဒီဘက်ကပါလာတော့ဘာလို့ကမမလားလို့တော့အဲ့တော့လုံဝင်စားလုံဝင်စားလို့ပြောနေတဲ့ပုံပေါ်ဒီမှာဟောဒီဘက်ကအမှားသားလေးဒီဟောဒီဘက်ကပါလာတယ်လို့အကျိုးကထင်တယ်နော်အော်ဖယ်လေးရှိတယ်အရင်တော့ဒီပုံကိုဘယ်နေရာမှာမှတ်ရှိတယ်အမှတ်ရှိတယ်အခုဒီနေရာမှာလည်းပဲအမှတ်ကလေးရှိနေတယ်ဟောဒါပဲပုံကိုဝင်စားတာဒီလိုပြောတာကိုနော်ဟာဘယ်လို့ကတော့အော်ဓာတ်လည်းပုံခံရလို့သိတယ်။အော်ဒီမှာဓာတ်လည်းညှိကျွေးတယ်၊ကျွတ်လို့ရာညှိကျွေးတယ်။ဒီလိုပြောကြတယ်။အဲဒီလိုပြောတဲ့အခါကျဒီဘက်ဘဝကယုတ်တိဒီဘက်ဘဝကနန္ဒီပဲ။ဒီဘက်ဘဝကပါလာတယ်လို့မထင်ရဘူးလားဖြင့်။တကယ်တမ်းကျတော့ပါလေကုမပါမှာ။နော်။သင်္ခါရဖြစ်စရာဝိညာဉ်။သင်္ခါရကနောက်ဆုံးဖြစ်တဲ့အတိတ်ဘဝရဲ့တဏ္ဍာမှာရှိတဲ့ကံ။ဝိညာဏကဒီဘဝမှာပရမအဆုံးဖြစ်တဲ့စိတ်ဒီလိုမှလားအဲဒီတော့ယုတ်တိဏ္ဍာရီဒီဘဝမှာချုပ်သွားပြီမဲ့ကိုအဲဒီယုတ်တိဏ္ဍာရီမချုပ်ခင်ကလည်းမှကံဆိုတဲ့စေတနာလေးမပေါ်ဘူးလားပေါ့ တိတွေကျန်တယ်။အဲဒီတတိကလေးကနေပြီးတော့ဟောဒီမဲ့ပေါ်သွားမှာလူဘောမှာရောက်တာကတာဖြစ်ဖို့ဆိုရင်လည်းတော့ဟောဒီတတိကလေးကနေပြည့်စုံပြုပေးလိုက်တာ။နတ်ဘောမှာရောက်တာကတာဖြစ်ဖို့ဆိုရင်လည်းပဲဟောဒီတတိကလေးကနေပြည့်စုံပြုပေးလိုက်တာ။ခွေးချင်းရဲ့တိစ္ဆာဖြစ်ဖို့ဆိုရင်လည်းဟောဒီတတိကလေးကနေပြည့်စုံပြုပေးလိုက်တာ။အဲဒီတတိကဒီပါလာလားပြီးတော့တတိလည်းပါမလား။ပါလာလားတတိတော်တတိနဲ့တတိတော်သွားခြင်းဒီကုဒီဘက်ကပါလာရင်လားပါမလာဘူးပါမလာမဲ့ရှင်ဘုရားလည်းအရှင်ပြရဒီဘက်ကမှလူလာဖြစ်တယ်နတ်ဖြစ်တယ်ခွေးချင်းကတည်းကဖြစ်တယ်ကျမ်းပါတယ်ချမ်းသာတယ်မကျမ်းပါဘူးမချမ်းသာဘူးဘာဖြစ်လို့အဲ့ဒီပြောနေဖိနေတယ်လဲလို့ဆိုတော့ဟောဒီမှာစေတနာလေးဖြစ်တာခဲကအဲ့ဒီစေတနာရဲ့သတ္တိလေးကဖြန့်ပြီးပြီလားဟုတ်လားဖြန့်ပြီးပြီလားအဲ့တော့စေတနာသက်ကလေးမျိုးရှိတယ်နံပါတ်၄ကဟောဒီဘဝမှာပဋိသင်နေဖို့ခံနေပြတဲ့ကံကတမျိုးမှတ်မိလားဒီနေရာမှာကံနေဖြစ်တယ်နော်အတိတ်ဘဝကသင်္ခါရနေရာမှာကံနေဖြစ်ဘူးလားဖြစ်လားအဲဒီကံနေဘယ်ချိန်မှာဖြစ်တော့မသိခင်မှာဖြစ်သုတိစိတ်မကြတယ်မှာဖြစ်တယ်နော်နောက်ဆုံးကံနေမရဏသာနာတော့ဟုတ်လားမရဏသာနာတော့အရင်ကကံနေဖြစ်ခဲ့ဘူးလားဖြစ်ခဲ့ဘူးလားဖြစ်ခဲ့ဘူးလားပဲအဲဒီကံမျိုးမျိုးတည်းမှာဟောဒီဘဝမှာပဋိသင်နေဖို့သမ္မာပိလိုက်တဲ့ခံတစ်မျိုးရှိတယ်။သရိကာယလောကဘယ်ဘဝမှာသွားပြီးတော့ပြိတ္တန်နေဆိုပြီးတော့သမ္မာပိလိုက်တဲ့အလုံးပဲလုပ်တယ်။နော်။အဲ့တော့ဒီဘဝမှာလူဘုံလူဘုံကနေသေးတယ်။ဟာသူကတော့လက်ပြီးသွားစေဒီကံကနေခံပြီးပြလိုက်။လက်ပြီးမှာသွားပြီးတော့ပြိတ္တန်နေတယ်။ဟာလူဘုံရောက်စေခံပြီးပြလိုက်လူဘုံမှာပြိတ္တန်နေတယ်။ခွေးဖြစ်စေခွေးမိခင်ဝါနဲ့မှာပြိတ္တန်နေတယ်။ဟာကြောင်လေးတွေဖြစ်စေကြောင်မိခင်ဝါနဲ့မှာပြိတ္တန်အပြည့်ကြဖြစ်စေတရားဖြစ်ဖြစ်နော်အပယ်ကြစေရေရစေနေရဦးစေကြရအောင်ဘလုကဖန်တီးပေးလိုက်တယ်ဒီကံကဖန်တီးပေးလိုက်တာဒီတော့ဘဝတစ်ခုကိုရောက်အောင်ပို့ပေးလိုက်တဲ့ကံကတမျိုးမှတ်မိလားပါတယ်လေဘဝတစ်ခုကိုရောက်အောင်ကံကပို့ပေးလိုက်တဲ့ကံကတမျိုးအဲ့ဒါကဇဏကကံဟောတယ်ဘဝတစ်ခုကိုရောက်အောင်ပို့ပေးလိုက်တာပါလူဘုံသွားပါ၊နတ်ဘုံသွားပါ၊ဓမ္မဘုံသွားပါ၊ငရဲဘုံသွားပါ၊သရိစ္ဆာဘုံသွားပါ၊ဟောဒီကံကပို့ပေးလိုက်တယ်။ဒါလည်းတော့ပို့ပေးလိုက်တဲ့အခါကျတော့အဲဒီကံရဲ့လုပ်ငန်းကပြီးသွားပြီ။သူ့ရဲ့လုပ်ငန်းပြီးသွားပြီ။နောက်ကံတစ်မျိုးရှိတယ်။အဲဒါကဘာလဲဆိုတော့အထောက်အပံ့ပေးတဲ့ကံ၊အကူအညီပေးတဲ့ကံ။နော်။ဒုတိယနံပါတ်၁ကပဋိသင်္ခေတကိုပို့ပေးလိုက်တဲ့ကံ။ဒါကတူ။ဒုတိယကဘာလဲ။အထောက်အပံ့ပေးတဲ့အကူအညီပေးအထာမပေးတဲ့အကူအညီပေးတယ်ဆိုတော့ဘယ်လိုအထာမပေးတယ်လဲအာဟုတော်ကံဒီအာဟုတွေရဲ့အကျိုးပေးကိုအထောက်ပံ့ဖြစ်သေးတယ်ကုသိုလ်ကံဒီကုသိုလ်ရဲ့အကျိုးပေးကိုအထောက်ပံ့ဖြစ်သေးတယ်ဒါပြောတာပေါ့နော်ဥပမာနံပါတ်၁ကံကအရေပေါ်ရောက်အောင်ပို့ပေးလိုက်ရင်တိရစ္ဆာန်ပေါ်ရောက်အောင်ပို့ပေးလိုက်ရင်အထောက်ပံ့ဖြစ်သေးတဲ့ကံကလည်းပဲအဲ့ဒီအရေပေါ်တိရစ္ဆာန်ပေါ်မှာဆင်းရဲတဲ့ဆင်းရဲဒုက္ခကြောင့်တဲ့ရောက်သူကလည်းအထောက်ပံ့ဖြစ်တယ်လိုက်ပြီးအကူအညီပေးတယ်နော်မျိုးတူတဲ့ကံပေါ့အဲကုသိုလ်ကံလေးကလူဘုံနတ်ဘုံပို့ပေးလိုက်မယ်ဆိုရင်သူနဲ့မျိုးတူတဲ့နောက်ကုသိုလ်ကံတစ်ခုကအဲ့ဒီလူဘုံနတ်ဘုံမှာအစစရရဆင်ပြေအောင်လိုက်ပြီးတော့ထောက်ပံ့ပေးတယ်အထောက်ပံ့ဖြစ်စေပေါ့နော်လိုက်တော်တော်ဘုံဒီကံကိုခံပြီးပေးလိုက်ဟုတ်လားနံပါတ်၄ပြောမယ်နော်နံပါတ်၄ကံကပရိသတ်လေးကိုဖြစ်စေတတ်တယ်ပရိသတ်လေးဖြစ်စေတဲ့နေရာမှာလည်းပဲမကောင်းတဲ့ဒုက္ခတိဘုံမှာပြိတ္တန်နေဖြစ်စေတာကအာဟုတုကံရဲ့အကျိုး။ကောင်းတဲ့ဒုက္ခဘုံနတ်ဘုံမှာပြိတ္တန်နေနေတာကကောင်းတဲ့ကုသိုလ်ကံရဲ့အကျိုး။အဲဒီတော့ပြိတ္တန်တွေကိုဖြစ်စေတဲ့ကံတွေကလည်းနှစ်မျိုးပေါ့။ကောင်းတဲ့ကံရဲ့မကောင်းတဲ့ကံ။ကုသိုလ်ကံကလည်းပြိတ္တန်တွေကိုဖြစ်စေတယ်။အာဟုတုကံကလည်းပြိတ္တန်တွေကိုဖြစ်စေတယ်။ကုသိုလ်ကံကကောင်းတဲ့ဘုံမှာပြိတ္တန်နေဖြစ်စေတယ်။အာဟုတုကံကမကောင်းတဲ့ဘုံမှာပြိတ္တန်နေဖြစ်စေတယ်။အဲ့ဒါပြိတ္တန်ဖြစ်သွားပြီဆိုရင်ပြိတ္တန်ဖြစ်သွားပြီဆိုတော့သိက္ခာလေးတစ်ပင်ပေါက်သွားတာတူတာပေါ့အဲ့ဒီသိက္ခာလေးတစ်ပင်ဆက်လိုက်ပြီးတော့ရှင်သာဘုဒ္ဓအဲ့ဒီသိက္ခာလေးတစ်ပင်နောက်ချက်ဖြစ်ပြီးဘုဒ္ဓဒါတွေကမြင်းမြုံတော့ကလည်းမရှိဘူးလားရှိတယ်အဲ့ဒီလိုပဲဘဝတစ်ခုကလည်းလောကနဲ့ရှိတာပဲနော်ကုသိုလ်ကံကပေါ်ပေးရတဲ့လူဘုံတော့ရောက်တယ်ဒါပေမဲ့လို့အဲ့ဒီလူဘုံဘဝမှာအကျိုးပေးလေးတွေအဖြစ်ဖြစ်ဖြစ်ဖြစ်ဖို့နောက်ကကုသိုလ်ကံမျိုးကလိုက်ပြီးတော့အထောက်ပံ့မပေးရဘူးလားပေးရလားအကူအညီမပေးရဘူးလားပေးရလားအဲ့ဒီလိုအကူအညီပေးတဲ့ကံကတစ်မျိုးရှိတယ် ပရိသတ်တွေကိုဖြစ်စေတဲ့ကံကတစ်မျိုးလက်ပြီးတော့ဘုန်းကြီးပေးတဲ့ကံကတစ်မျိုးဘယ်နှမျိုးရှိတော့လဲဒါတော့ဘုံနာဘောရောက်ရင်ဘုံနာဘောရောက်တာဘယ်ဘုံကပို့ပေးလိုက်လို့တော့ကုသိုလ်ဘယ်ကုသိုလ်ကဘယ်ကံကပို့ပေးလိုက်လို့တော့ကုသိုလ်ကံကပို့ပေးလိုက်လို့အဲ့ဒီဘုံနာဘောကသင်ပြတာဒီဘယ်ကံကလိုက်ထောက်ပါလို့တော့ကုသိုလ်ကံကလည်းလိုက်ထောက်ပါလို့လက်ဘုံကြီးပေးလို့ဒီလိုမလားအဲမကောင်းတဲ့ဘုံရောက်တာဒီဘယ်ကံကပို့ပေးလိုက်လို့တော့အဲ့ဒီမကောင်းတဲ့ဘုံမှာဒုက္ခမျိုးစုံကြုံတွေ့ရတာဒီဘယ်ကံကလိုက်ထောက်ပါလို့ကုသိုလ်ကံကပို့ပေးတယ်ကုသိုလ်ကံကလိုက်ပူကြီးတယ်အကုသိုလ်ကံကပို့ပေးတယ်အကုသိုလ်ကံကလိုက်ပူကြီးတယ်နုယဝဲအတွက်လဲရတာကိုထောင်းဆိုသဘောမျိုးပေါ့ဟုတ်တယ်မလားဒါလည်းလို့ပရိသတ်တွေယူပေးတဲ့ကံကိုလိုက်ပြီးတော့ပူကြီးပေးတဲ့ကံကဒုတိယကံပရိသတ်တွေယူပေးတာကပထမကံလိုက်ပြီးတော့ပူကြီးပေးတာကဒုတိယကံဒီလိုလည်းမရှိဘူးလားရှိကံနောက်တစ်ခါတတိယကံကတဲ့ဥပပိယကံခေါ်တဲ့တို့ကလိုက်ပြီးတော့เนาะအနောက်ချက်ပေးတယ်ပရိသန်တွေယုံပေးတဲ့ကံကိုလိုက်ပြီးတော့နောက်ချက်ပေးတယ်เนาะအနောက်ချက်ပေးတယ်ဖြတ်ပြီးတယ်ဘယ်လိုနည်းနဲ့နောက်ချက်ပေးတယ်လဲဆိုတော့ကုသိုလ်ကံကြောင့်ဒုက္ခုံတော့ရောက်ပါရဲ့ဒါပေမဲ့အကုသိုလ်ကံကလိုက်နောက်ချက်လိုက်တဲ့အခါမှာဟောဒီဒုက္ခုံတော့ချမ်းသာတာလာနေဝင်ရရလားဒုက္ခုံပုံပေးတာကုသိုလ်လားအကုသိုလ်လား
ကုသိုလ်ပါ
တော်ကုသိုလ်ကလူပေါ်ပို့ပေးတယ်။အဲဒီလူပေါ်မှာချမ်းချမ်းသာသာနေရတာဒီဘယ်ကံကအကူညီလိုက်ပေးလို့ပါလဲ
။
ကုသိုလ်ကံကပဲအကူညီလိုက်ပေးတာ။အဲဒီလူပေါ်မှာမကောင်းတဲ့ပြဿနာမျိုးစုံနဲ့နော်ဆင်းရဲမျိုးစုံနဲ့ကြုံတွေ့ရတာဒီဘယ်ကံကလိုက်ပြီးတော့တောင်းချက်လို့ပါလဲ
။
ဟောဒီလိုဆိုတော့ကုသိုလ်ကံရဲ့အကုသိုလ်ကံကုသနာနှစ်မျိုးရှိနေတော့နော်ကုသိုလ်ကံကဖွင့်တာရယ်ကုသိုလ်ကံကဝင်ကျုပ်ပြီးသွားမှာပဲအကုသိုလ်ကံကဖွင့်တာရယ်အကုသိုလ်ကံကဝင်ကျုပ်ပြီးသွားမှာပဲဒီတော့အကုသိုလ်ကံကျုပ်ပြီးတာပခိုင်ရင်ကုသိုလ်ကံများများဖြစ်အောင်လုပ်ထားဖို့ဟုတ်ရဲ့လားတဲ့ကောင်မိသားစုလို့ရှိရင်အကုသိုလ်ကံကအပယ်လေးပါးကိုပို့ပေးလိုက်ပါတယ်တိရစ္ဆာန်ဖြစ်သွားပါပြီဆိုကြပါဘူးတဲ့ကံကပို့ပေးလိုက်တော့အကုသိုလ်ကံကပို့ပေးလိုက်တယ်အဲဒီအကုသိုလ်ကံကပို့ပေးလိုက်တော့အပယ်လေးပါးရောက်ပြီမဲ့လို့လည်းပဲတကယ်ကြောဘယ်လေးပါးမှာဆញ្ញတာတာနဲ့ကြည်ကြရတာရှိတယ်။ဘယ်ကံကလိုက်ပြီးတော့တောင်းချက်ပေးလိုက်တာလဲ။အာဟုသောကံရဲ့အယိုးဘေးကိုဘယ်ကံကလိုက်တောင်းချက်တာ
။
ဘုသောကံကလည်းတောင်းချက်တာ။အာဟုသောကံကပြောတာမင်းအကျိုးပေးခြင်းတယ်လို့ဖောင်းဖောင်းတန်းတန်းပေးခွင့်မရဘူး။မင်းမပေးနဲ့။မင်းရဲ့အကျိုးဘေးကိုလိုက်ငါလိုက်ပြီးတော့ဖြတ်စီမဲ့တောင်းချက်မယ်ဆိုပြီးတော့ကုသိုလ်ကံကလိုက်ပြီးတော့ဖြတ်စီလိုက်တဲ့အခါကျတော့အကုသိုလ်ကံရဲ့ကျိုးပေးလေးတဖြည်းဖြည်းနဲ့မယုံဘူးလားကျော
်
ဘယ်ကံကလိုက်နောက်ချက်လို့တော့ဖတ်ကြည့်မဲ့ကံကလိုက်နောက်ချက်တယ်နော်အဲအပယ်လေးပါးရောက်ပြီးရောက်ရတော့လည်းပင်ဆញ្ញသာသာနဲ့တရတာပြီဘယ်ကံကအကုသိုလ်ကံရဲ့ကျိုးပေးလေးကိုဘယ်ကံကလိုက်နောက်ချက်တာလဲအပယ်လေးပါးရောက်တာကဘယ်ကံကပုံပေးလိုက်လို့တော့နောက်ချက်လိုက်လို့တော့အပယ်လေးပါးရောက်ပြီးတဲ့နောက်မှာဆင်းရဲမျိုးစုံနဲ့တွေ့ရတာဒီဘယ်ကံကလက်ပြီးတော့ထောက်ပံ့ပေးလိုက်လို့တော့ဒီလိုလေးကြည့်ရအောင်နော်ဒါကြောင့်မလို့ဘဝဆိုနေကြုံမြင့်ကြုံခက်ခါပြန်လို့ပဲတဲ့အများတဲ့တစ်ချောင်းနဲ့ကောင်းနေတာလည်းမရှိဘူးအများတဲ့တစ်ချောင်းနဲ့သုံးနေတာလည်းမရှိဘူးဘာဖြစ်လို့လဲဆိုတော့အတိတ်ကာလအဝိဇ္ဇာသင်္ခါရဆိုတဲ့နေရာမှာတည်လို့ခဲ့တဲ့ကံတွေကအမျိုးမျိုးရှိခဲ့တယ်ကံဆန်းကျေလို့ဘဝဆန်းကျေဟုတ်လားဒါနဲ့ကံဆန်းကျေလို့ကံညမျိုးမျိုးဖြစ်တဲ့ဘဝတွေမျိုးမျိုးဖြစ်တာတချို့တချို့ပုံပေါ်ကလူပေါ်တော့ရောက်ပါရဲ့ဒီမိခင်ရဲ့ဝမ်းမှာအတူတူနေပြီးတော့ဖားတာချင်းတူတူတယောက်ကဆန်းလာတယ်တယောက်ကဆင်းရဲတယ်မပါဘူးလားမလားအဲဒီတော့လူပေါ်ပေါ်ပုံပေးလိုက်တာကကုသိုလ်ရဲ့ကျိုးကုသိုလ်ကပုံပေးတာလားအကုသိုလ်ကပုံပေးတာလား
ချမ်းသာခြင်းပြင်လို့လားသိ
ောင်းနေတယ်လို့မသိရဘူး။ချမ်းသာနေတယ်။ဘယ်ကံကလိုက်ပြီးတော့အကုသိုလ်ရဲ့သဘောကိုဘယ်ကံကလိုက်နောက်ချက်တာလို့။အဲဒီပြုတာတဲ့ကုသိုလ်ကံလည်းကလိုက်ပြီးတော့နောက်ချက်လိုက်တဲ့အခါကျတော့အပယ်လေးပါးရောက်မရောက်ရတော့လေချမ်းသာတာလည်းနေရဘူး။ဒါကြောင့်လည်းအပယ်လေးပါးရောက်သွားတဲ့အပြင်စိတ်စဉ်ရဲ့နေရတဲ့ဒုက္ခတွေများတယ်။ဘယ်ကံကလိုက်ပြီးတော့အကုန်ကြီးပေးလိုက်လို့လို့။အကုသိုလ်တဲ့ဇဏကကံကိုအကုသိုလ်ဥပါဒနာကံကလိုက်ပြီးတော့အကုန်ကြီးပေးလိုက်တာ။ဟုတ်လားအကုသိုလ်ရဲ့ပရိသန်ရဲ့ကျိုးဘက်ကိုဆင်းရဲတဲ့ဆင်းရဲအောင်အကုသိုလ်ကံကပဲလက်ပြီးတော့ကိုညီပေးလိုက်တာဒီလိုလဲပြစ်ပူရရှိတာအဲဒါကြောင့်မလို့နော်ဟောဒီဘက်ကကံကဒီဘက်ဘာကိုလိုက်လာပြီးတော့အရေးရပ်ကိုလိုက်ပြီးဖန်တီးပေးနေတယ်ဆိုတာဒါကတင်စားပြောတာတကယ်တော့ဒီဘက်ဘာလိုက်လာရလားဒီဘက်ဘာမှာနေဖြစ်ပြီးတော့ဒီဘက်ဘာကဖန်တီးပေးလိုက်ဒါဒီမှာပါတိပြေတော့ဖြစ်ပြီးချက်သွားတဲ့ချိန်မှာတတိကပါတိပြေအရှင်ဘုရားကံရည်ဖြစ်တာကအရှင်မင်းဖြစ်နေတာပဲအရှင်မင်းဖြစ်နေတာဘယ်လိုနည်းနဲ့ဒီဘက်ဘဝကိုပါတိပြေနိုင်တယ်လဲမင်းတော့ခေါင်းကြီးတော့ပြေတတ်လောကဘုမာနဲ့ပြောမယ်လို့ချင်းခေါင်းရိုက်တဲ့သဘောမျိုးခြေသားရိုက်တဲ့သဘောမျိုးနော်ခေါင်းရိုက်တဲ့ကဘုန်းတော်ဒီဖြစ်ပြိဿတွေအကြောင်းများသဘောပေါက်ကြပါလေခေါင်းရိုက်လို့ချင်းရင်ဘယ်အကွာဝေးကိုရောက်အောင်ဘယ်တုံးနဲ့ရိုက်တယ်ဘယ်ချင်းစားနဲ့ရိုက်တယ်သမတ်ကြံကြိုးလာကြည့်လားဘယ်ချင်းကိုဝင်ဖို့ဆိုလို့ရှိရင်ဘယ်တုံးနဲ့ရိုက်လဲဘယ်လိုချင်းစားနဲ့ရိုက်လဲဟုတ်လားနေနေချင်းချင်းစားကလည်းမျိုးဝင်နေချင်းအချင်းစားကလည်းမျိုးချင်းဝင်နေချင်းချင်းစားကလည်းမျိုးချင်းမဝင်ချင်းသေးပါဘူးဆိုရင်ချင်းစားကလည်းမျိုးကြားကျင်တဲ့ပုံပေါ်အတွက်ခေါရီရိုက်တဲ့နေရာမှာဖြတ်ချင်းမှုမလုံးနိုင်မလာတော့နိုင်လားခေါရီလုံးလုံးတဲ့အခါကျတော့ခေါရီဘက်ကရိုက်လိုက်တဲ့နောက်တန်းဒီကိုရောက်လာသလားချင်းစီရောက်လာသလားကောင်းတာကရိုက်ရောက်သွားတာလားဘောလုံးလေးကရောက်သွားတာလားကောင်းသေးလေးကရောက်သွားတာကောင်းတာကရောက်သွားတာလားဟုတ်ဒီလိုမလားကောင်းတာကရိုက်ရတဲ့ကောင်းတာဒီချိန်ဆအနေနဲ့မြင်းမြို့တာသူကရိုက်ပြလိုက်တာရိုက်ရနေရမှာပဲကောင်းတာကြံလို့လိုက်ကြံနဲ့ဒါတွေတော့ပဲဟောဒီကံကလည်းပဲဘဝအမျိုးမျိုးပြောင်းလာသူကပန်တိပေးထားတာဒါပေမဲ့အဲဒီကံဒီဘယ်ဘဝကိုရောက်လာရဲ့လားကောင်းရတဲ့ပုံပေါ်ဒီကောင်းတာလိုက်မလာတယ်လို့နော်ကျင်းဒီကိုကောင်းတယ်ကြီးလိုက်မလားလို့ပါမလားတယ်လို့ဒီလိုမလားကံရုံးပြီးတဲ့အခါကျတော့လေခေါင်းလေးကံပြီးအကျုံးပြီးတဲ့နေရာကိုလိုက်လာရဲ့လားဘယ်မှာကြံခဲ့တော့ဖြစ်တဲ့နေရာကိုကြံခဲ့တာအဲ့ဒီနည်းနဲ့သင်္ခါရဒိဋ္ဌိယအတိတ်ကာလတုန်းကအတိတ်ဘဝတုန်းကသင်္ခါရဆိုတဲ့ကံကြီးတဲ့နော်အဲ့ဒီကံကကျေစုပြုတ်ပေးလိုက်တဲ့အခါမှာဝိညာဏသမုဒ္ဓိဝိညာဉ်ကြီးဖြစ်တဲ့ဘာလို့ဖြစ်တော့အဲ့ဒီနေနဲ့သင်္ခါရနဲ့ဝိညာဉ်စက်ပြီးတော့သွားတာ။ဘာနဲ့စက်တော့တတိနဲ့စက်တယ်။တတိနဲ့စက်။တတိကအကြောင်းတရားဖြစ်ပေါ်လာတာကအကျိုးတရား။ငါကမောင်းလိုက်တော့အကြောင်းနဲ့အကျိုး။ဒီလိုစက်သွားတာကိုဟောရလား။ဒီတော့ပုဂ္ဂိုလ်တရားတော်ဒီဘက်ကပါလာတာဟောရလား။ယုတ်တယ်တယ်ပါလာတာဟောရလား။အဲ့တော့ပါမလာတာကိုပါလာပါတယ်လို့ထင်ဒိဋ္ဌိဖြစ်တယ်။ဘာဖြစ်တော့ကနေ့ခင်မာလည်းပဲခရီးလိုဒိဋ္ဌိယူနေတဲ့ပုဂ္ဂိုလ်မရှိဘူးလားရှိပါဘူးဒုတိယသေးတဲ့ခရီးဒုတိယသေးတဲ့ပုဂ္ဂိုလ်ဒီသူရဲ့ဝိညာဉ်ကလေးဒီဟောဒီဘက်ကဖြစ်နေရဝမ်းမှာလာပြီးတော့ပြိဿနဲ့နေပါတယ်ဟောဒီကဝိညာဉ်ကလေးထပ်ပြီးတော့ဟောဒီပုဂ္ဂိုလ်ရဲ့ဖြစ်နေရဝမ်းထဲမှာလာပြီးတော့နေပါတယ်ဆိုရင်ဟောဒီဝိညာဉ်ကလေးမပြတ်မစီးပဲနဲ့ဟောဒီရောက်လာတယ်ဆိုရင်ဒီမရောက်လိုက်ရောဒါလေးတွေတော့သတ္တရတယ်ဟုတ်တယ်မလားဟောဒီဘဝနဲ့ဟောဒီဘဝဖြစ်ပေါ်လာတဲ့အကြောင်းအကျိုးဆက်သွယ်မှုအဲ့ဒါကိုသဘောမပေါက်သတ္တတ္တိဖြစ်တတ်တယ်။မဖြစ်တတ်တော့ဟာတို့ရဲ့ကံကအတိတ်ဘဝကတို့လုံးခတဲ့ကံတို့လုံးထားခဲ့တဲ့ကံကတို့ကိုပြန်လိုက်ဆောက်ချောက်နေတာ။ဗာရီဒီတော့သတ္တတ္တိဖြစ်ဟောတယ်မလား။အတိတ်တုန်းကတို့လုံးခတဲ့ကံကတို့ကိုပြန်လိုက်ဆောက်ချောက်နေတာကဗာရီဒီတော့သတ္တတ္တိအတိတ်တုန်းကဖြစ်ခဲ့မှုတဲ့ကံအခုဒီပါလာတယ်ဆိုတဲ့အနေနဲ့ပြောပြလိုက်ရအောင်။အတိတ်တုန်းကတို့လောက်ခဲ့မှုတဲ့အာဟုသောကံကအခုအထိလိုက်ပြီးတော့တောက်ချက်နေတော့သူကပါလေပြီးတော့ဒါလည်းသတ္တတ္တိပဲမလား။ဟုတ်တယ်မဟုတ်လား။အဲဒီတော့လူမတန်ကံကိုချက်အတိတ်တုန်းကကံကအခုဒီပါလာတယ်ပါလာတယ်ပါလာတယ်ဆိုတော့နော်ဒီကံကြီးရဲ့ကြီးဆုံးမှုဒီကံကြီးရဲ့ထပ်ပြီးဟောပါကိုပဲလှုပ်ရှားနေရတယ်လို့လို့မပြေဘူးလားပြည့်တကယ်တော့အတိတ်ကံဒီဘဝမှာလာတာဟုတ်ရဲ့လားအတိတ်ကခံကြည့်တာခံကြည့်ပေးလိုက်တာဟုတ်လား ဘလောက်ပဲတိတ်ကဖန်တီးပေးလိုက်ဖန်တီးပေးလိုက်ပြစ်တော့မှာဘဝမှာကိုကနေပြီးတော့ဆက်ကျင်တဲ့ကံကိုကျိုးစားပြီးတော့လုပ်နိုင်မယ်ဆိုရင်အတိတ်ကံရဲ့ကြိုးပင်းလေးတွေမကျေမလာကျေတော့ကျေတော့ပြတ်တော့ဒီလိုမလားအတိတ်ကံကအကုသိုလ်ကံကဘလောက်ပဲဖန်တီးဖန်တီးကိုကကုသိုလ်တွေများများလုပ်မယ်ဆိုရင်အဲဒီအကုသိုလ်ကံကြိုးပင်းခွင့်ရအောင်မလားအတိတ်ကံကကုသိုလ်ကံတွေဘလောက်ပဲပါလာပါလာကိုကအကုသိုလ်ကံတွေလုပ်နေမယ်ဆိုရင်အဲဒီကုသိုလ်ကံရဲ့အကျိုးပင်းတွေကိုခံစားရပါမလားဒီတော့ဘုမတ္တကံကိုချာကိုညံ့ဟုတ်တယ်မလားအလောကကံကမဟုတ်တာလားကိုမဟုတ်တာလားကိုမဟုတ်တာလေရောက်နေလို့ကိုမကောင်းကျိုးတွေခံစားနေရတယ်ရှင်ရှင်ပြောရရင်အတိတ်ကံကြောင့်ဖြစ်တာလားကိုမဟုတ်တာတွေရောက်နေလို့မကောင်းကျိုးခံစားရတာအတိတ်ကံကမကောင်းကျိုးပေးဖို့ဟောဒီကခံတိပြည့်လက်တာတော့မှန်ပါလေဒါပေမဲ့ဟောဒီပြစ်သောကံဘဝမှာကုသိုလ်ကောင်းမှုတွေများများလုပ်ထားမယ်ဆိုရင်အတိတ်ကံရဲ့ကျိုးကလေးတွေကာကွယ်ပေးလို့ညာမှုလားရတာရတာလေเนาะအတိတ်ကာလကကုသိုလ်ကံကရုပ်ပေးဖို့ပါလာပြီပါလာကြတော့လည်းပဲကိုကမဟုတ်တာတွေလုပ်နေမယ်ဆိုရင်အဲ့ဒီကုသိုလ်ရဲ့အကျိုးပေးကိုခံစားခွင့်ရမှာမလားဘယ်ကံကဖြစ်ဖြစ်မလိုက်လို့တော့ကိုလုံးရဲ့အကုသိုလ်ကံကဖြစ်ဖြစ်မလိုက်လို့ဟုတ်တယ်မလားအဲ့ဒါကြောင့်မလို့အတိတ်ကံကိုမကြည့်ပါနဲ့အတိတ်ကံပြားအောင်ပြုတ်ကိုပြုတ်မနေနဲ့သဘာဝကုသိုလ်ကံပဲပါပါအကုသိုလ်ကံပဲပါပါကုသိုလ်ကံကပဲဖြာတိဖြာတိအကုသိုလ်ကံကပဲဖြာတိဖြာတိဖြာတိကျင်တာဖြာတိအတိတ်ကပြန်ဆက်ကြည့်နေတယ်အတိတ်ကံကြောင့်ပြစ်သောတဏ္ဍာဖြစ်တဲ့ဂျုံတော့ဂျုံပါဟုတ်တယ်မလားကံကိုတော့ဂျုံပါကံကိုတော့ဒါပေမဲ့ပုံတော့မအပ်ဘူးဘာကြီးပြောကြည့်နော်ကံကိုပါလို့ရပါလေဂျုံတော့ဂျုံပါဒါပေမဲ့လို့လည်းပုံတော့မပါနဲ့ဟာဗာလိဖြစ်ပြီးအတိတ်ကံကျုပ်ဖန်တီးတဲ့အတိုင်းပဲအတိတ်ကံစီမံတဲ့အတိုင်းပဲဖြစ်ခြင်းဖြစ်မှာပေါ့ကျက်ခြင်းပြတ်မှာပေါ့အတိတ်ကံဖန်တီးတဲ့အတိုင်းဖြစ်ပါလေဆိုတော့အတိတ်ကံပုံအပ်တဲ့ပေါ့မပြေဘူးလားဖြစ်ကံတော့ယုံပါမယုံလို့မရဘူးတော့ယောက်ျားပြားနေကံပိုင်းကြီးကကြောင်းကျက်ဆက်တယ်မို့ကံနဲ့ကံရုပ်ရုပ်ကိုဟောထားတာဆိုတော့မယုံလို့ရပါလားကံတော့ယုံပါဒါပေမဲ့လို့လည်းတယ်ပုံတော့မှန်ပါလေသူ့အကျိုးပေးခြင်းတော့ပေးနေတယ်ပြီးတော့ညှော့လိုက်ရလို့ရပါမလားအတိတ်ကံကအာဟုတုကံဒီဘလောက်ပဲခံပြီးခဲ့ခံပြီးခဲ့ပစ္စုပန်မှာကာယကဝိသေကမနောကံကနေပြီးတော့ကံအားဉာဏ်အားဝရိယအားတွေနဲ့ကျိုးစားလဲဆိုရင်အဲ့ဒီအာဟုတုကံအကျိုးပေးလေးမဖြစ်ပြတ်နိုင်ဘူးလားအကားတော်မပေးနိုင်ဘူးလားပေးနိုင်တာပဲဒီလိုမလားအတိတ်ကံကဘလောက်ပဲကုသိုလ်ကံအကျိုးပေးကုသိုလ်ကံတွေကကောင်းတဲ့အကျိုးပေးလေးတွေခံပြီးပေးတာခံပြီးပေးတာပစ္စုပန်ဘဝမှာကိုယ့်ရဲ့ကံအညာအဝိရိယအားတွေရော့နေကြမယ်ဆိုရင်အဲ့ဒီအကျိုးပေးလေးတွေထောင်ပြောင်းတန်းတန်းကျိုးပေးနိုင်ပါမလားဒီရမကအာဟုသောကံတွေသာကျိုးလို့နေကြမယ်ဆိုရင်အတိတ်ကာလကပေးမဲ့ကုသိုလ်ကံရဲ့အကျိုးပေးလေးတွေကျပြောင်းပြောင်းပြောင်းလို့ပါဟုတ်လားအတိတ်ကံကတော့ကုသိုလ်ကံကျိုးပေးဖို့ရခံပြီးတော့ခံပြီးပေးတာပါရဲ့ကိုကအာဟုသောတွေဒီမဲ့များများလုပ်နေမဲ့မောင်းတာတွေဒီမဲ့များများလုပ်နေမဲ့ဆိုရင်အတိတ်ကာလကပေးမဲ့ကုသိုလ်ကံရဲ့ကျိုးပေးကြောက်ကြောက်ကြောက်ကြောက်တော့ရှာလို့ရမှာပေါ့ဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်မေးရင်မေးတာအလကားပဲနော်ဘေးရင်ကိုမေးရင်မေးပါရောက်ရင်ရောက်မှာဒါပေမဲ့ဘေးရင်ဆရာကိုလည်းပဲပုံအပ်ပါနဲ့သူပြောတဲ့လည်းလည်းမဟုတ်ပါနဲ့မယုံတဲ့လို့မဆုံးလို့ဟောရတယ်မမေးတဲ့လို့လည်းမဆုံးလို့မေးရင်မေးပါရောက်ရင်ရောက်မှာဒါကိုယ့်ရဲ့ပုံကိုရေးနေရောင်းနိုင်လို့ရှိပါတယ်မေးပြန်လို့ရှိပါတယ်ဒါပေမဲ့လို့လည်းပဲသူပြောတဲ့အဲ့ဒါလက်တွေမတိတ်လုံးနေလို့ရပါမလားမရဘူးနော်မြတ်စွာဘုရားပြီးခဲ့တဲ့နေ့ကတစ်ခုနေတော့နေတယ်အတိတ်ကာလရဲ့အကုသိုလ်ကြောင့်ပဲကာကွယ်နိုင်တာဒီတခြားနဲ့ကာကွယ်ရမှာလားကုသိုလ်ကံနဲ့ကာကွယ်ရမှာလားကာယကံကုသိုလ်ဝစီကံကုသိုလ်မနောကံကုသိုလ်ဒီလိုမလားကာယကံဝစီကံကုသိုလ်တွေတော့ဒီလိုမဖြစ်ဘူးစိတ်ထဲမှာလို့ကုသိုလ်တွေဖြစ်နေရနော်ကာယကံကတော့အာကြေရာလေးချက်လို့ချက်လိုက်တယ်ပန်းလေးလို့ဆိုလှူလိုက်တယ်ဆောင်လေးလို့ဆိုလူလိုက်တယ်ရေကြမ်းလေးလို့ဆိုလူလိုက်တယ်စေတနာကပြည့်ပြည့်ဝဝမပါဘူးဆိုရင်ကုသိုလ်စေတနာပြည့်ဝဖြစ်ပါတယ်မဖြစ်ဘူးမဖြစ်လို့ရှိရင်အတိတ်ကာလရာကုသိုလ်ကအကျိုးပြည့်ပြည့်ဝဝကာကွယ်ပြည့်နိုင်မှာမဖြစ်နိုင်ဘူးဒါကြောင့်မလို့မိမိတို့ရဲ့သံသနာလောလောဆယ်ပြည့်စုံတဲ့ဘဝမှာကုသိုလ်စေတနာလေးတွေများများကြီးပြုထားမယ်ဆိုရင်အကုသိုလ်ကရဲ့အကျိုးပြည့်တွေအကားတော့မဖြစ်နိုင်ဘူးလားမဖြစ်နိုင်သို့တော်လည်းပဲခွန်ကြီးတို့လို့ပေါ်တာကံကြံပြောတဲ့နဲ့အားကိုးလို့ရတာမဟုတ်ဘူးနတ်ဘုံလို ဘောဟုတ်တယ်မလားလူဘောကကံရဲ့ဉာဏ်ရဲ့ဝိညာဉ်တရားတစ်မျိုးတောင်းမှကျိုးပေးလို့ရတဲ့ဘောလေနတ်ဘောကတော့ကံတစ်မျိုးနဲ့ကျိုးပေးတယ်နော်ကုသကံတော့ဒီကောင်းတဲ့ကျိုးဆောင်းတော့တည်းကျိုးပေးတာပဲအကုသကံတော့ရင်အကုသကျိုးပေးဆောင်းတော့တည်းကျိုးမပေးဘူးလားပေ
း
မပေးတော့တော့ကံဘောလူဘောကကံရဲ့ဉာဏ်ရဲ့ဝိညာဉ်အဲ့ဒီတော့မျိုးထုတ်တယ်သွားမယ်ဆိုရင်ကံနဲ့ပါတာပဲနော်အဲ့ဒီတော့မျိုးထုတ်တယ်သွားမယ်ဆိုကျိုးပေးလည်းမထုတ်တယ်ဘူးလည်းထုတ်တယ
်
အဲ့ဒီတော့မျိုးကောင်းနေကျိုးပေးတော့မကောင်းဘူးလားကောင်းတယ်အဲ့ဒါကြောင့်ဘုန်းကြီးတို့ဘုရားဘာသာမြန်မာလူမျိုးတွေအနေနဲ့တို့ကောင်းတဲ့ကုသိုလ်ကံလေးတွေလုပ်နေတာဒါပေမဲ့လို့လည်းပဲတို့မချမ်းသာဘူးလို့တချို့ကပြောနေကြတယ်ဟုတ်ရဲ့လားကံတစ်မျိုးနဲ့ပေါင်းကြောင်လို့မဖြစ်ဘူးဖြစ်ပါမလားတို့ဘုန်းကြီးကံတစ်မျိုးနဲ့ယုံလို့ရတယ်ဘောဟုတ်ရဲ့လားကံလည်းကောင်းပါဉာဏ်လည်းကောင်းပါဝိရိယလည်းကောင်းပါနော်ကံသွားဖြစ်နေတယ်။ဟောဆရာတော်ကတော့ပြောတာပဲကောင်းတဲ့ကုသိုလ်ကံလို့ကောင်းတဲ့ကျိုးပေးပေးမယ်လို့ပြောတာပဲ။တို့ကောင်းတဲ့ကုသိုလ်ကံတွေအများအားလုပ်နေတာပဲ။ဒါပေမဲ့လို့လေတို့ကြတော့ဆင်းရဲလိုက်တာ၊ခင်ဗျားတွေကချမ်းသာလိုက်တာ။ဟုတ်လား။အဲ့ဒီလိုခေါင်းကြီးတို့နော်။ငယ်ငယ်ကြားရောက်နေရောက်တဲ့နေရာမှာမေးခံရတာပဲ။ဟုတ်တယ်မဟုတ်လား။ဒီပါရောက်ရင်လေရောက်တဲ့နေရာမှာမေးခံရတာပဲ။ဒါကတို့ကဘောမပေါက်လို့ပါ။လူဘုံကကံကံမျိုးနဲ့အကျိုးပေးတဲ့ဘောဟုတ်ရဲ့ကံရဲ့ဉာဏ်ဉာဏ်ရဲ့ဉာဏ်သွေးခြင်းလည်းပဲတူဖို့လိုတယ်ဟုတ်တယ်မလားသူများလိုချမ်းသာခြင်းရဲ့ကံလည်းတူဖို့လိုတယ်ဉာဏ်ရဲ့ဉာဏ်သွေးခြင်းလည်းတူဖို့လိုတယ်ဝရိယကြိုးစားဖို့ခြင်းလည်းတူဖို့လိုတယ်အဲဒီလိုကံညာဝရိယသုံးပါးဆောင်ဘယ်တော့မှမချမ်းသာလို့မဖြစ်ဘူးအတိတ်ကာလကဘယ်တော့ပဲအကုသိုလ်ကံတွေရဲ့အကျိုးပေးကခန္ဓာနာခန္ဓာပိစ္ဆောကံမှာကောင်းတဲ့ကံရဝရိယနဲ့အကာအကွယ်ပြိမဲ့ဆိုရင်အတိတ်ကာလရဲ့မကောင်းတဲ့အကျိုးပေးတွေအလိုလိုမပြောင်းဘူးလားပြောင်းသွားလားလုံးဝတော့မပြောင်းဘူးပဲနာအကာအကွယ်တော့ပြေလို့ရတယ်ဟုတ်တယ်မဟုတ်လားအတိတ်ကာလကတော့ပဲကောင်းတဲ့ကုသိုလ်ကံလေးရုပ်ခဲရုပ်ခဲပိစ္ဆောကံပေါ်လာမှာကံရဝရိယလည်းလည်းပါနေမယ်ကံကလည်းပဲအကုသိုလ်ကံလေးပဲလုပ်နေကြမယ်ဉာဏ်ကလည်းပဲဉာဏ်ဉာဏ်သွေးတွေတုံးနေမယ်။ဝိရိယကလည်းကြိုးစားအထောက်အပံ့လေးတွေရောက်နေကြမယ်ဆိုရင်အတိတ်ကာလကအကျိုးပေးမဲ့ကုသိုလ်ကံတွေဘယ်နေရာမှာအကျိုးပေးမလဲ။အကျိုးပေးစရာနေရာကိုရှာလို့မရဘူးဖြင့်။ဘာဖြစ်လို့တော့ဘယ်လိုများလဲ။ကိုဉာဏ်။ဘာရင်းများနေတဲ့နံပါတ်၁ကကံဉာဏ်။ကောင်းတဲ့ကံတွေလောကောမလောကောမကောင်းတဲ့ကံတွေကြီးလုံးနေတာကို။ဟုတ်တယ်မလား။ကံကလည်းဉာဏ်နေတယ်။ဝိရိယကလည်းဉာဏ်နေတယ်။ဝိရိယကလည်းဉာဏ်နေတယ်။အဲ့ဒီလိုဉာဏ်ကြီးသောင်းကျိုးတဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်ရဲ့သံဃာမှာအတိတ်ကာလကြောင့်ကောင်းတဲ့အကျိုးပေးတဲ့ပြည့်တယ်လို့ဟောအညွံ့ရောက်ကလေးတွေဖြစ်လာနေတော့မှဒီညွံ့ရောက်ကလေး6ပါးတည်ကြတယ်။နော်။ဘာရင်းများတော့ကံတွေဉာဏ်တွေဝိရိယတွေကိုဒီလိုမဟုတ်လား။ကြက်ကောင်းမိတာပြောလို့ရှိရင်အတိတ်ကံနဲ့ပြည့်စုံပိုင်ရဲ့အကျိုးပေးကြောင်းကျိုးဆက်တယ်လို့ဘုန်းကြီးပရိသတ်တွေသဘောပေါက်ပြီနော်။အဲဒီမှာအတိတ်ကာလကဘာတခုတစ်စုံတည်းရဒီဘက်ကပါလာတော့ဘာမှပါမလာတာဖြစ်တယ်တဲ့ခေါင်းကျော်ပြိဿကြီးကကိုကျော်ကုန်းပေါ်မှာကိုလုံးထားတဲ့ကံကြီးကကိုကိုပတ်သီးထားပြီးတော့ကောင်းတဲ့မော်တဲ့အချင်းတွေအများနဲ့ဖြတ်ပြီးပြင်းနေလိမ့်မယ်လို့မယုံကြည်တယ်ဟုတ်တယ်မလားကိုလုံးမှာလို့ရတာနော်အတိတ်ကာလကတော့ဖြတ်ပြီးခဲ့ပြီးဒီကြီးပါလာတာမဟုတ်ဘူးဒီကြီးပါလာရင်တော့လေဘာလို့လို့ရကောင်းရတာပေါ့ဟောဒီကံလေးဟောဒီပြစ်တော့ဗံဘဝနဲ့ဒီပါလာတယ်ဆိုရင်အဲ့ဒီကံလေးတွေကိုကောင်းတဲ့ကျိုးပေးလေးတွေဖြစ်အောင်ကိုကကောင်းကောင်းမှန်မှန်နဲ့လုပ်လို့ရတယ်ပါသေးတယ်မရဘူးလိုက်လားဒါပေမဲ့တိတ်ကံကံလေးဒီဘဝပါလာရလားဘယ်မှာသုံးပါလဲအတိတ်ကံမှာပဲသုံးပါပြီတဏှိပဲကြောင့်လေအဲ့ဒီတဏှိကလည်းအဲ့ဒီတော့ကခံပြီးပြေးလိုက်တာပဲရှိတာလေဟုတ်တယ်မဟုတ်လားကြာတာကိုကလုပ်နေကြပါနော်ကဲကောင်းပြီဒါဖြင့်မြတ်စွာဘုရားရဲ့တရားပြန်ကြည့်လက်ထက်ကသာတိဆိုတဲ့ဉာဏ်တစ်ပါးရှိတယ်တဲ့သာတိသူ့မိဘတွေကတဏှာမျိုးယုတ်ကလာတဲ့ပုဂ္ဂိုလ်နော်တဏှာမျိုးပဲမျိုးယုတ်ကလာတဲ့ပုဂ္ဂိုလ်ဉာဏ်ဝဲတဲ့အခါကျတော့မြတ်စွာဘုရားရဲ့တရားပြန်ကြည့်ဒီမှာဉာဏ်ကတစ်ပါးဖြစ်ထင်ရှားပါလေသူနဲ့ကသာတိကိုခေါ်တယ်မြတ်စွာဘုရားရဲ့တရားပြန်ကြည့်ကပရိသဘောဘုံအလယ်မှာသူ့ရဲ့အတိတ်ကာလတုန်းကဖြစ်ခဲ့ဖို့တဲ့ဘဝအကြောင်းလေးတက္ကရာကပြန်ပြန်ပြီးတော့ဟောလေးဟောတာရှိပါတယ်အကြောင်းတည်းသင်လာလို့နော်။ဟ နာပြာဒီအတေကာလနာဝိသဒရာမင်းကြီးဖြစ်ခဲ့တဲ့သုံးနာတာမှာဖြစ်ခဲ့တဲ့မဟာသနကဖြစ်ခဲ့တဲ့နိမိမင်းဖြစ်ခဲ့တဲ့သတိပဲပေါ့နော်တကြိမ်နဲ့တဲ့ဘဝအကုန်လုံးဟောတာမဟုတ်ပေမဲ့လို့အစလင်းနဲ့တဲ့ဘဝပြန်ပြီးတော့မဟုတ်ဘူးလားဟောတာအဲဒီလိုဟောတဲ့အခါကျတော့ဩတိမိမင်းဘဝကနေဖြစ်တယ်တိမိမင်းနေတဲ့အခါကျတော့မဟာသနကမင်းဖြစ်တယ်မာဇနဂာမိဘဝကနေနေတဲ့အခါကျတော့သုံးနာနာမဖြစ်တယ်ဒီလိုဆက်ကဆက်ကဆက်ကလေးဟောဟောမိတာကိုဒါလည်းဟောမိတဲ့အခါကျတော့ပါဠိဆိုတဲ့ဉာဏ်ကသူကသူ့သိတဲ့မှာဘယ်လိုသဘောပေါက်သွားတယ်လဲဆိုတော့ဩတိမိမိဘဝကယုတ်ခန္ဓာကြီးကတော့အလောင်းဖြစ်ပြီးတော့သုံးနာပိုးလိုက်တာအဲ့ဒီကဝိညာဉ်တရားလေးကထွက်လာတယ်သူကဒီလိုသဘောပေါက်တာနော်အဲ့ဒီတော့ဆက်သွားပြီးထွက်လာပြီးတော့ဟောဒိဋ္ဌိယဘုရားမာဇဂမိဘုရားကထူလာပြီးတော့ဝေစားတယ်ဟုတ်လားအဲမာဇဂမိဘုရားကျတော့လေသိတဲ့ခါကျတော့အလောင်းကြီးကတော့ဟောအိယမအိယမဆက်လက်ကြံနေတာဝိညာဉ်ကလေးကထွက်လာတယ်ဓာတရားလေးကထွက်လာတယ်ထွက်လာပြီးအဲ့ဒီဓာတရားလေးကဟောဒီမှာသုံးနာနာမမိခင်ရဲ့ဘဝမှာလာပြီးတော့ဝေစားတယ်ဆိုတော့ဝိညာဉ်နဲ့ဓာတရားလေးကတဘွားကူးလိုက်တဘွားကူးလိုက်တဘွားကူးလိုက်မပြတ်တော့ဘူးတဲ့လေမြောင်းလိုက်ရအောင်ကြောက်ရတော့တဘွားကုလတဘွားဝင်ငွေသက်ပေါင်းများလို့ဒီခွန်ရတဲ့ကတည်းကလေခွန်ကထွက်လာဘုဘခွန်သွားထဲလိုက်ဆက်ကြဘုဘခွန်နဲ့သွားလာလို့ရှာလိုက်ပြည့်ရကထွက်လာတယ်နောက်ခွန်ကခုနဲ့ကုလိုက်ပြည့်တဲ့ကန်းကြမှာဝင်ငွေသက်ပေါင်းလာရှိတာအဲ့ဒါလို့ပုံစံမျိုးသူပြောနေတာမြတ်စွာဘုရားပြောတဲ့ဟောတဲ့တရားတွေသူနားလည်ပါလေသူသဘောပေါက်ပါလေလောကကြီးမှာတတ္တဝါတွေဟာတည်လို့ရှိရင်အလောကောင်ကြီးကတော့ယုတ်ခန္ဓာကြီးကတော့သုတ္တမကြံခဲ့တာပါဝိညာဉ်ဆိုတဲ့တရားကလေးကထွက်လာပါလေထွက်လာပြီးတော့နောက်ဘဝမှာဆက်ပြီးတော့ရှင်သန်နေပါလေဟုတ်လားအဲဒီဘဝကသိလို့ရှိရင်လည်းပဲအလောကောင်ကြီးကတော့သုတ္တမကြံခဲ့တာပါအဲဒီကလည်းဝိညာဉ်ကလေးထွက်လာပါလေအဲဒီဝိညာဉ်ကလေးကကောင်းဝင်မှာပြန်သွားပြီးတော့နော်လက်လေပြန်သွားပြီးတော့ဟောဝိညာဉ်ရမယ့်ပုံကိုလည်းတွေ့ရောအဲဒီခေကြီးကဘဝမှာသွားပြီးတော့ဝင်သွားပါလေဒီတော့ဝိညာဉ်ကလေးတွေမပြတ်မသိကြည်တတ်နေတဲ့သဘောလေးပါပဲဆိုတဲ့အသေးလေးမရောက်ဘူးလားယောဗုဒ္ဓဘာသာနဲ့ကပ်ရတာမှန်ပါဘူးမြတ်စွာဘုရားတဲ့ကမြတ်စွာဘုရားမှနေတဲ့မြတ်စွာဘုရားသားမှနေတဲ့ယဟန်တော်ဓမ္မရဲ့အယူဆသင်္မာတရားဘုရားဟောတော်မှာဒီနေ့ခင်ဗျားတို့ဗုဒ္ဓဘာသာမှာသံဃာတော်ဓမ္မအနေနဲ့သင်္ဃဝိထားပြီးတော့ရန်ခံထားပြီးတော့မြတ်စွာဘုရားအယူဆနဲ့မကပ်နေတဲ့ဆန့်ကျင်နေတဲ့အယူဆတွေလက်ကပ်ကျင်တော်ပြောဖို့နေတဲ့ယဟန်တော်မရှိဘူးလားရှိပါဘူး။ဘုရားလက်ထက်တကလည်းဒီလိုရှိခဲ့ပုံတွေ။ဒါအန္တရာယ်ပဲ။ဟုတ်တယ်မဟုတ်လား။ဘာရဲ့အန္တရာယ်လဲပြီးတော့သာသနာရဲ့အန္တရာယ်။သာသနာရဲ့အန္တရာယ်။နော်။ခဏချင်းမှဆိုလို့ရှိရင်ဂိုင်းနေမျိုးပေါ်နေတာပဲ။နော်။ဂိုင်းနေမျိုးပေါ်ဓမ္မဓမ္မအဖြစ်နဲ့နိုင်ငံတော်ကငါ့မှာနိုင်ငံဒီကိုသာရီချင်းဆုံးဖြတ်ဘလောက်ပဲဆုံးဖြတ်ဆုံးဖြတ်မလိုက်တာမလိုက်တာတော့ခိုင်းရဲ့စီရဲ့လူချုပ်ခိုင်းတချို့ကခေါင်းကြီးဘွားတော့ဆက်မနေဘူးဒါပေမဲ့လို့လည်းပဲခေါင်းကြီးနဲ့တို့တဲ့အသွင်တရားဝိယုံကြီးတွေဝေးပြီးတော့အပြာရောဝိယုံကြီးတွေလည်းရှိတယ်မလားရန်ကုန်မြို့ထဲမှာလည်းရှိတယ်ဟုတ်လားမိုးပြာခိုင်းတယ်ပေါ့ကြားဘူးလားသိဖို့တွေ့ဘူးလားအန္တရာယ်ပဲလာကြည့်တဲ့ခိုင်းနော်မတွေ့ဘုန်းရင်သာတရားပဲဘုန်းကြီးတို့စင်ကာပူတို့အမေရိကန်တို့အင်တာနက်မှာဘလို့ပြန်နေတာလဲဆိုလို့တရားလေနော်ဆိုတော့တရားတွေပြန်နေတာကမ္ဘာမှာကိုပြန်နေဟုတ်လားမြတ်စွာဘုရားဟောတဲ့အယူဝါဒနဲ့မကိုက်ညီသောအယူဆတစ်ခုသည်တခြားရဲ့အန္တရာယ်လားသာသနာရဲ့အန္တရာယ်လားသာသနာရဲ့အန္တရာယ်ပဲဘုန်းကြီးပြိဋ္ဌာန်တွေလည်းပဲအဲ့ဒီမြတ်စွာဘုရားဟောတဲ့တရားတော်နဲ့မကိုက်ညီတဲ့ဆိုင်ရဲ့အယူအဆအယူဝါဒတွေအပေါ်မှာငားမယောင်မိဖို့တို့တယ်။ဟုတ်ရဲ့လား။ငားမယောင်မိပါလေ။ဟာဟုတ်တယ်လို့ပဲ။ဟာဓာတိကအောင်တယ်။နော်။ဖြည့်မြင်နေတဲ့ကြီးလာတော့ဖြည့်ကျွေးခေါ်နေတဲ့ကြီးလာတော့ဓာတိကရုပ်အိပ်ရှိနေတာပဲ။သွားမလုံးနဲ့။မြတ်စွာဘုရားရဲ့ကံကရောမြတ်ကြီးဟောကြားတော်မူတဲ့ခြေရဝါဒဗိဓိကကောင်းပုံ။သံဃာရာ၆တန်တင်ထားတဲ့ဗိဓိကကောင်းပုံ။အဲ့ဒါဒီတခြားလားပေးတယ်။ပေးတယ်။အဲ့ဒီပေးတယ်နဲ့မကတ်မြင်ရင်ဘာတခုမှယုံကြည်တော့မရဟုတ်တယ်မဟုတ်လားမြတ်စွာဘုရားဟောတာခဲ့တယ်သံဃာရာ၆တန်တင်ထားခဲ့တယ်ဒေရဝါဒပိဋကသုံးပုံအဲဒီပိဋကသုံးပုံနဲ့သာမကန့်ကြည့်ဘူးဆိုရင်ယုံကြည်လို့ရပါလားမရဘူးနော်ဘလောက်မှယုံကြည်ဖြစ်ဖြစ်ယုံကြည်သရာကတော့ယုံကြည်နဲ့ရအောင်ယုံကြည်ယုံကြည်ရှိတာကြီးပဲလောကမှာလေယုံကြည်ကယုံကြည်နဲ့ရအောင်ယုံကြည်ရှိတာကြီးပဲသိပ္ပံပြရတယ်ဒီနည်းနဲ့ပဲဆိုတော့အ ဖြေထုတ်လာခဲ့တာမဟုတ်လားဘလောက်ပဲဖြေထုတ်တော့နောက်တစ်ခေတ်ကျတော့သူ့တဲ့ပုံပြီးတော့အဖြေတစ်ခုရလာတဲ့သိက္ခာဆရာကြီးနဲ့တွေ့ရင်ပရမပြောထားတဲ့စကားကြီးအဲ့ဒါကလည်းပါဟုတ်တယ်မဟုတ်လားဒါတွေတော့သိက္ခာဆရာတို့ရဲ့အယူဝါဒကနောက်ထပ်အယူဝါဒတစ်ခုမပေါ်မချင်းပရမအယူဝါဒကြီးမမှန်ဘူးလားမှန်လိမ့်လားမှန်နေတာပဲနောက်ထပ်အယူဝါဒတစ်ခုပေါ်လာတဲ့ပရမကြီးမှန်နေတာမမှန်တော့ဘူးဒီလိုမလားဟုတ်ရောဆရာတော်ကသိပညာလောကမှာပဲအမျိုးမျိုးရှိတာပဲဘယ်ဖြစ်တော့ကဘယ်လိုပြောထားပေးမယ်နောက်ထပ်ကြတော့နောက်တစ်မျိုးပြောလာအများကြီးဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်မလို့သိပ္ပံကြီးနဲ့ဆိုင်တာလေးဆိုပေမဲ့အတွေ့အခေါ်တွေနဲ့နောက်ယုတ်ဒီယုတ်တာရှားတယ်ဆိုပေမဲ့လို့လည်းနဲ့နောက်ထပ်ဝါဒအသေးစိတ်မပေါ်သေးခင်မှာပရမဝါဒကြီးမှန်နေသေးတာပဲနောက်ဝါဒတွေကိုပေါ်လာတဲ့အချိန်မှာပရမဝါဒကြီးပြတ်သွားတာပဲနောက်ဗုဒ္ဓဝါဒကဘယ်တော့မှအဲ့ဒီကမပြတ်ဘူးလုံးခဲ့တဲ့နှစ်ပေါင်း2500ကပြောခဲ့တဲ့စကားကအခုဒီတိုင်းမရှိသေးတဲ့ဘယ်သိပ္ပံဆရာရဲ့စကားမှာအရမတိခိုင်နာမြဲတာရှိသေးတယ်။ဟုတ်ရဲ့လား။ဗုဒ္ဓဟောခဲ့တဲ့ဗုဒ္ဓပြောခဲ့တဲ့စကားဒီလုံးခဲ့တဲ့နှစ်ပေါင်း2500ကျော်ကပြောခဲ့တဲ့စကားခဏရဲ့ဒီလည်းပဲဒီတိုင်းအပြောင်းလဲရှိရလား
။
အဲ့ဒါကြောင့်မလို့နော်။ဘယ်လိုလဲဘလို့ယုတ်တိတန်တယ်ပဲပြောပြောယုတ်တိရှိတယ်ပဲပြောပြောခြေရပါလားခြေကတော့မဟုတ်နဲ့မကက်နေတဲ့ဝါဒဆိုဘယ်တော့မှလည်းမခံပါနဲ့ဒါပြောနေတာနော်အခုလာတော့ကသာဒီဟန်ဒီသူရဲ့ဆန္ဒမှာသူရဲ့ကိုယ်ပိုင်တွေးခေါ်နေတယ်ဩဒီဘွားပြီးဒီဘွားဒီဘွားပြီးဒီဘွားဒီဘွားကဝင်ရင်ဆက်သွားတယ်ဒီဘွားကဆက်ပြီးတော့ဟောဝင်စားတယ်အဲ့ဒီလိုဆက်ပြီးတော့နောက်ဘဝတစ်ခုနေတဲ့နေတယ်အဲ့ဒီလိုနဲ့ဘဝတွေတစ်ခုတစ်ခုပြောင်းပြောင်းပြောင်းပြောင်းသွားလိုက်တာဝိညာဉ်ကတော့မှမပြည့်စုံဘူးဟုတ်လားသင်္ခါရဖြစ်เสียဝိညာဉ်ပြောနေတော့ဘုရားပြိတ္တာနေနော်ခေါင်းကြီးကလေးပြောနေတာဗာပြောနေတာလေသင်္ခါရဆိုတဲ့ဟိုဘက်ဘွားကဝိညာဉ်ဒီနဘက်ဒီအကွက်ဒီဘက်ဘွားလည်းကိုရောက်လာပါတယ်ဆိုရင်ဗာနေပြီတော့သတ္တရာဒီဖြစ်နေတာပြဒါကုသတိရဲ့ဒီပုံစံဖြစ်နေတယ်ဟုတ်တယ်မဟုတ်လားခေါင်းကြီးပြိတ္တာဒီလည်းပဲအခုလူလောကမှာအသက်ဆက်သွားတယ်အဘလုံးကတော့နေသွားတယ်နေသွားတဲ့အခါကျတော့သူ့ရဲ့ဝိညာဉ်ကလေးကလည်းကိုရောက်နေပြီဟုတ်လားလူနေတဲ့အခါမှာခန္ဓာကိုယ်ကဘာဝိညာဉ်ထွက်လို့ရလဲဘာဝိညာဉ်မှထွက်လို့မရနော်အဲ့တော့အတ္တထွက်သွားတဲ့ဝိညာဉ်ထွက်သွားတယ်ဆိုတာကဒါကလောကဘဝကနေနဲ့ပြောချင်ပြောဒါပြင်မှာအမှန်ကလည်းဒီလိုရပါလားအေးအဲ့ဒီတော့ဝိညာဉ်ကလေးထွက်နေအောင်တက်ကလေးထွက်နေအောင်ဘေးကလည်းဆက်ပြီးကြတော့ဟုတ်လားသွားလို့ရသွားပါထွက်လို့ရထွက်ပါစိတ်ချမ်းသာသာနဲ့ထွက်ပါကျွန်တော်ညီမတို့ကဘာမှတော့ဆန်တဲ့မနေပါနဲ့တချို့ကသွားတော့တောင်းပါသေးတယ်သာသမီတွေကလည်းအတကလေးကငင်းဖောလဲဖောလဲဖောလဲဖြစ်နေတာကြည့်ရတာဆင်းရဲလောကြီးလို့စိတ်ပင်ပန်းနေတဲ့အခါကျတော့သူတို့ကတော့ဆန်တဲ့ပြီးတော့သားလေးသမီးတွေညီလေးကတော့ဆန်တဲ့ပြီးတော့အတမထွက်နိုင်ဖို့လို့ထင်ပြီးတော့နော်ကျွန်တော်ညီမတို့ကတော့ဆန်တဲ့မနေပါနဲ့စိတ်ချတစ်ချသာသွားပါဝင်ပေးပါလေအဲ့ဒီလိုတော့ရှိသေးတယ်ဟုတ်တယ်မလားအထက်ကဝိညာဉ်ကလေးလွတ်လွတ်လပ်လပ်သွားပါစေဆိုတဲ့အတိတ်မရောက်လာရဘူးတချို့တချို့တော့ပိုင်းညီမကြားဖို့ပါလေဝိညာဉ်ကလေးထွက်လို့ရအောင်ခေါင်းမိုးလေးတွေပါလေးပေါက်ပေးရတယ်ဟုတ်လားတကယ်ဒီကလေးတွေပါလေးဟပေးရတယ်ဟောကချင်းပြေတော့ချင်းပြေတယ်တော့ကြားဖို့တယ်ဟုတ်လားမြန်မာနိုင်ငံလေးလည်းရှင်းဖို့ရပါတယ်ဝိညာဉ်ကလေးထွက်လို့ရအောင်နော်တချို့ကပြောတယ်လောင်လန်းအပွဲဝိညာဉ်တွေနောက်ကဘဝတခုတွေ့ပြီးတော့မှဒီဘဝကိုဆုံးတာတဲ့နောက်ကတော့နောက်တဲ့ဘဝတခုမတွေ့မယ်ရှင်ဒီဘဝကိုမဆုံးဘူးဆိုတော့ဒီဘဝနဲ့ဒီဘဝနဲ့သူ့ဆက်ထားတယ်ကကိုယ်ဆက်ကလေးသဘောမတရားဘူးလားတရားဗာလိတိတော့သတ္တရာတိဗာလိတိဗာလိဩကလေးလေးတွေငယ်ငယ်ရွယ်ရွယ်နုနုနဲ့နဲ့ရွယ်ကလေးမှာသူတို့ရဲ့သဒ္ဓမာရှိတဲ့လက်ရာကလေးဆက်သွားမှဆုံးလို့လက်ရာကလေးချုပ်ပေးရတယ်အဲ့ဒါကြတော့ဘုန်းကြီးမင်းသားပါပြောကိုရမလို့ဘိုးဘိုးလားလို့ဘိုးလားဒီမှာလည်းဘိုးနဲ့လည်းကြားပါဟုတ်တယ်မဟုတ်လားလက်ရချောင်းလေးတွေလောက်ကြတယ်ဘလူတွေကတော့ပြေးတော့ဘုန်းကြီးတွေကတော့ပြေးတာနော်ဘုန်းကြီးတွေကတော့ပြေးတာဟုတ်လားအမှန်ကတော့အမှန်ကတော့ရှင်မြတ်ရှင်နဲ့ကတကယ်တမ်းပြောကြပါလို့ဆိုရင်တကယ်တမ်းမြတ်စွာဘုရားတစ်ထက်ကရှိခဲ့ဘူးတဲ့နော်တန်ခါးနေနဲ့တိတိကျကျပြောကြပါလို့ဆိုလို့ရှိရင်ကလေးငယ်လေးနုနုနဲ့နဲ့ရွယ်ကလေးမှာညဘလို့နမိတ်ဆာအာနာပြိတ္တာဖုတ်ပြိတ္တာတစ်ဆင်းရဲ့ကဖန်သာပြီးတော့ကလေးလေးကိုဝင်းဝင်းချုပ်တော့အောင်လုပ်ပြီးတော့သူတို့ကဖန်သာတာကိုဖန်သာပြီးအသားအွေးရိုးတွေသူတို့ကသားမှာကိုဟုတ်တယ်မလားဒါရှင်းတော့ကရှိခဲ့ဖို့လေကိုလည်းရှင်းရှင်းမှာပေါ့ဗျနော် အဲ့ဒီတော့လူကြီးတွေကြတော့တို့ကသိပြီးတော့နှာ6ဟောင်းလောက်လုံးလို့မရဘူး6ဟောင်းလောက်လုံးလို့မရဘူးကလေးတွေကြတော့လုံးလို့ရတယ်ကိုအဲ့တော့6ဟောင်းလောက်လုံးတော့ကလေးတွေ6ဟောင်းနဲ့ပြီးတဲ့အခါကျတော့အဲ့ဒီမှာလက်ကလေးတွေယောဂပြရားတွေဖြစ်ပြီးတော့ဝิญဉ္ဇောသိသိတဲ့အခါကျတော့သုတ်တံကိုသုတ်တံပို့တဲ့အခါအဲ့ဒီအသာသေးရိုးတွေတို့ကစားတော့ကိုအဲ့ဒီအချက်တို့ကအနောက်ချက်ပေးတယ်နော်အဲ့ဒီတော့တဏှာရှင်မတွေကမလုပ်ရနဲ့အဲ့ဒီနာမလို့နာမည်စာလို့ရနှောင်းချက်အပြည့်အစုံမှာကင်းအောင်ဆုံးပြီးတော့ပရိတရားကလေးတွေပြောရတယ်ကျောကလေးတွေပရိကလေးတွေပြောပြီးတော့အဲ့ဒီကျောကလေးတွေလည်းပဲမှာချီပေးရဟုတ်လားရှင်မန်းဝင်းပေါ့နော်ရှင်မန်းဝင်းပရိကလေးတွေပြောပြီးတော့ချီပေးခြင်းအားဖြင့်နာမလို့နာမည်စာပုံပေါ်ရအနောက်ချက်ပေးနိုင်လေရဟာဘလို့ကကာကွယ်ပေးထားတာလဲပရိပရိပရိကကာကွယ်ပေးတာပရိကအဲ့ဒီလောက်ဆောင်ဟုတ်တယ်မလားပရိကအဲ့ဒီလောက်ဆောင်အဲ့ဒါကြောင့်လည်းထိုင်နိုင်ငံတို့တိရိနေနိုင်ငံတို့ဘုရားဘာသာနိုင်ငံမှာလည်းပရိသေကိုတံပိုးထားတယ်။နော်။အဲ့ဒါကြောင့်ပရိသေဒီအင်မတန်တို့နဲ့သိနေတဲ့ကလေးကလေးတွေကိုသူတို့လက်ဖြန့်ပြီးတော့မကောင်းတဲ့ပုံစံတွေကလာပြီးတော့အနှောင့်အယှက်ပေးလို့လက်ဖြန့်တဲ့အဖြစ်ဆုံးမျိုးမှအန္တရာယ်မှလုပ်ခဲ့အောင်ဆိုပြီးတော့မလုပ်ပေးတော့ပရိသေပရိသေရားလေးတွေရုပ်ပြီးတော့နော်လက်ထဲမှာဆွဲပေးချတာ။အဲ့ဒါကလူတွေကမပြောတော့လက်ပြာမထွက်အောင်လုပ်ပေးတယ်လက်ပြာကျုပ်ဒီလိုပြောတာတန်ခါတော်ရှင်မတွေလုပ်ပေးတဲ့ကြေကျက်ကတစ်မျိုးသူတို့နားလည်တာကတစ်မျိုးဖြစ်နေတာကလေးရဲ့ခန္ဓာမရဲ့အဲ့ကလေးမထွက်အောင်လက်ပြာလေးမထွက်အောင်ဝิญဉ်လေးမထွက်အောင်ချုပ်ပေးတာမဟုတ်ဘူးဟုတ်လားမကောင်းတဲ့နာမလို့နာမိသားတွေနှောက်ချက်ပြည့်စုံမှကင်းအောင်အကာအွယ်ပေးတဲ့အနေနဲ့ပရိတရားလေးတွေညွတ်ပြီးတော့လက်ထဲမှာချိန်ပေးထားတာအကာအွယ်ပေးတာနော်အဲ့ဒါကိုသွားပြီးတော့နော်လက်ညာချုပ်လက်ညာချုပ်တာဒါတော့ဟောဟာတော့တွင်းနေပါပြီဒါပေမဲ့လို့လည်းပဲကလေးရဲ့ခန္ဓာမှာရှိတဲ့လက်ညာအသက်ဝိညာဉ်ကလေးမထွက်အောင်ချုပ်ပေးတဲ့လက်ညာတော့မမှန်နဲ့တကယ်တော့ကျတော့ဒီကလေးရဲ့ခန္ဓာမှာဘယ်လက်ညာကမှလည်းဖတ်မသွားဘူးဘယ်ဝိညာဉ်ကမှလည်းဖတ်မသွားဘူးဘယ်အသက်ကမှလည်းဖတ်မသွားဘူးနော်ဆွဲသွားတယ်လို့ပြောရင်ဗာဒိဋ္ဌိဖြစ်တော့သတ္တရဒိဋ္ဌိဖြစ်တယ်အခုနသာတိညာအဲ့ဒီလိုပြောနေဘယ်နဲ့ပရိသတ်တွေလဲခန္ဓာကိုယ်ကအတကလေးဆွတ်သွားပြီးဝิญဉ္ဇလေးဆွတ်သွားပြီးလို့ယူရင်ဘလုံးနဲ့သွားတို့သာတိနဲ့သွားတို့လေးနဲ့သင်္သာဟုတ်လားဘောရဘာသာမှာဟောဒီဘက်ကယုံနာတိဘယ်ရောက်ဘယ်ဉာဏ်မှဒီတဲ့ကနေပြီးတော့တခြားနေရာတက်လမ်းမှာပြောတယ်ခန္ဓာချင်းတချောင်းတော့ရွေ့သွားဟုတ်လားဒီနေရာမှာဖြစ်တဲ့ယောဂီဒီနေရာမှာဖြစ်တဲ့ဒီနေရာမှာဖြစ်တဲ့ဒီနေရာမှာဖြစ်တဲ့နာတိဒီနေရာမှာပဲဖြစ်တဲ့ဒီနေရာမှာပဲပြပါလေ။ဘောင်းတော်ပြိတ္တာတွေတနာကျင်တနာကျင်တနာကျင်သွားနေတဲ့အခါကျတော့ဟာယုံနာတွေအဝေးကြီးကိုရောက်သွားတယ်လို့ဒီလိုထင်နေတာ။ဥဒုကယုံကြီးကလည်းအဝေးကြီးရောက်သွားတာ။နော်။ဒီထဲမှာဖြစ်နေတဲ့ယုံနာတရားကလေးကအဝေးကြီးရောက်မသွားဘူး။ခြေတော်ကလေးခြားထားလို့မှဖြစ်တဲ့ယုံနာတွေခြားထားလို့မှပဲဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်။ကြွားလိုက်တဲ့အခါမှဖြစ်တဲ့ယုံနာကအသေး။ဒီလိုမလား။အဲ့ဒီယုံနာကလေးခြေတော်ကလေးကြွားတော့မှပဲဖြစ်တယ်ဖြစ်ပြီးတော့အဲ့ဒီနေရာမှာပြက်တယ်။ခြေတော်ကလေးဖြည့်ကျိုးသွားတဲ့အခါမှာယုံနာကဖြစ်တဲ့ယုံနာကသိတော့ကယုံနာပါလာလာဟုတ်ရဲ့လားအဲ့ဒီယုံနာကလည်းအဲ့ဒီနေရာမှာပဲဖြစ်တဲ့အဲ့ဒီနေရာမှာပဲပြက်တယ်အဲ့ဒီလိုနဲ့ယုံနာလေးတွေဖြစ်လာကြလာဖြစ်လာကြလာဖြစ်လာပြက်လိုက်တယ်ဥဒုသယုံကြည်ရွှေချမ်းသွားနေတာကလောကမြင်တာအဲ့ဒီတည်းမှာရှိနေတဲ့ယုံနာကလေးတွေဖြစ်ပြသွားတာမမြင်ဘူးမြင်ရလားအဲ့ဒါကြောင့်အဲ့ဒီယုံနာလေးမြင်အောင်ဘုန်းကြီးပရိသတ်တွေကယနေ့ကြည့်ပေးနေရပါဥဒုသယုံကြည်ခြင်းနဲ့လို့ဝိပဿနာဖြစ်ပါမလားတတိယမလားမဝိပဿနာဖြစ်မယ်။အဲဒီယောက်ျားခန္ဓာတွေမြင်မှဒီနေ့ပြုံးမယ်။အဲဒီယောက်ျားခန္ဓာတွေမြင်တဲ့အခါကျတော့ဒီနေရာမှာဖြစ်တဲ့ယောက်ျားတွေဒီနေရာမှာဖြစ်တယ်။ပြီးတော့မှဖြစ်တော့ဒီနေရာမှာပြတ်တယ်။နောက်တဲ့နေရာကိုရက်လား။နောက်တဲ့နေရာရောက်သွားတယ်ဆိုရင်ဗာဒိဋ္ဌိဒီနေရာမှာဖြစ်ပြီးတော့ဒီနေရာမှာပြတ်သွားတယ်လို့ယူရင်ဗာဒိဋ္ဌိသင်တော့သတ္တရာဒိဋ္ဌိသင်မလားသင်လား။သတ္တရာဒိဋ္ဌိသင်သွားတယ်။အဲဒီနေ့နဲ့ဒိဋ္ဌိသင်ဖို့ရတယ်။အဲဒီခေါင်းလုံးလေးတက်ကစူးစမ်းပြီးတော့ရှုပ်ပေးနေရတာ။နော်သာရိယံကိုလည်းမြတ်စွာဘုရားတည်းကဘုရားမြတ်ကြီးကဒီသဘောပဲဟောလိုက်တဲ့အခါကျတော့သာရိယံသဘောမပေါ်ဘူးလားပေါ်သွားလားအဲဒါကြောင့်ဘုန်းကြီးပရိသတ်တွေလည်းပဲသင်္ခါရဖြစ်เสียဝိညာဉ်နဲ့ဆိုတဲ့နေရာမှာသင်္ခါရဆိုတဲ့ဘဝဘဝကယုံနေပြီးဝိညာဉ်ဆိုတဲ့ဒီဘဝဘဝပါလာတာဟုတ်ရဲ့လားဒီလိုနဲ့သာဘာတွေပါလာတော့ဘာမှပါမလာဘူးတတ်တယ်လည်းပါမလာဘူးဟောကလည်းနှမ်းပြီးတော့ကြိုးပေးလိုက်တာဖြန့်ကြည့်ပေးလိုက်တာအဲဒီလိုဖြန့်ကြည့်ပေးလိုက်တဲ့အတွက်ကြောင်းကျိုးဆက်သွယ်မှုပုံစံနဲ့သင်္ခါရပစ္စယဝိညာဉ်သဗ္ဗုဒ္ဓသတ္တပုဂ္ဂိုလ်သတ္တဝါတွေသတ္တလားယောင်တွေသတ္တလားကြောင်းကျိုးသတ္တမှုနဲ့သတ္တအဲဒီကြောင်းကျိုးသတ္တမှုက တကရလေးတွေလည်းသင်တယ်ဝိသေကိစ္စကိလေသာလည်းသိပါတယ်လို့အဲ့ဒီလိုသဘောပေါက်ပြီးတော့ကြောင်းကျိုးဆက်သံမှုသဘာဝတရားကလေးတွေကိုနားလည်းအောင်ကြိုးစားကြပါလို့တရားကျောင်းနဲ့ကျင့်သာလို့ပါလိုက်ကြပါအေးရောချက်တော်ဘာဖြစ်လဲတော့တရားရှင်သာမဏေတို့ရဲ့ရှင်ကုန်နေလက်ပေါ်တဲ့ကြောင့်ပြည့်စုံဆောက်ရှောက်ထပ်ပါတယ်နော်သာမဏေမြို့ဖို့ဘုရားဖြစ်ကြပါ